Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပြကြပါသည်ခင်ဗျာ VO American တိုင်းရဲ့2016ခုနှစ်မေလ2ရက်တနင်္လာနေ့ညပိုင်းအစီအစဉ်ကို Washington DC မြို့တော်ကနေမြို့ဝါစံတော်ချိန်ည9:00-10:00လိုင်းနိုမီတာ24253251နဲ့လိုင်းလက်190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်တော်ခင်ဗျူထွေးပါစီးပြောနိုင်ငံအတွင်းအပြစ်ခတ်ရဲဆက်ရေးသဘောတူစာချုပ်ပြက်ပြဲမသွားရအောင်ကြိုးပမ်းနေတာမှာတူတက်မှုတွေရှိတယ်လို့အမေရိကန်နိုင်ငံသားရင်ဝင်ကြီးဂျွန်ကယ်ရီကပြောပါတယ်တခါအာဖဂန်နစ္စတန်နိုင်ငံမှာတော့အကြမ်းဖက်မှုတွေနဲ့ဆက်ဆက်ပြီးဖမ်းဆီးထားတဲ့အကျဉ်းသားတွေကိုသမ္မတကဒီကွက်မျက်မဲ့အမိတ်လက်မှတ်ရေးထိုးအတည်ပြုဖို့အခြေအနေရှိနေပါတယ်မြန်မာပါဝင်မဲခေါင်ရဝင်းဒေသနိုင်ငံတွေအထွတ်ဒေါ်လာတန်းထောင်နဲ့ချီကူညီပေးသွားမယ်လို့ဂျပန်နိုင်ငံသားရဲဝန်ကြီးကတော့ပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အထူးပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာတောင်အောင် TNL တပ်တွေနဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်တွေဒီကနေ့တိုက်ပွဲဆက်ဖြစ်နေပါတယ်
တုံးလျာဖြစ်တဲ့ဒီနမ်ဆန်နဲ့ဒီဘော့အစခြံစမ်းရှိရတဲ့မှာမနေ့ကနိုင်ကအခုထိဒီမတ်တမြုပ်နဲ့ဆက်နေတဲ့တောင်ကျောပေါ်မှာက
မနေ့က TNL ပြောခွင့်ရပုဂ္ဂိုလ်မန်းအကျော်ပြောဆိုသွားတာပါဒီကြောင့်နဲ့အတူ SSA မြောက်ပိုင်းတက်တွေနဲ့မြန်မာစစ်တပ်ကြားစီးရေးတင်မှမှုဖားကန်ကြောက်စိမ်းလုပ်ငန်းတွေကိုဥပဒေသည်ရေးဆွဲပြီးဖြည့်ရှင်းသွားမယ့်ကိစ္စနဲ့နာဂစ်မွန်တိုင်းဒဏ်ခံခဲ့ရတဲ့၈နှစ်ပြည့်ခုလိုကာလမှာပြန်လည်ထူထောင်ရေးအခြေအနေဘယ်အတိုင်းအထိရောက်နေပြီလဲဆိုတာတွေကိုတဝါကြီးနားဆင်ရမှာဖြစ်တယ်လို့စီးပွားရေးကဏ္ဍတက်တက်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့မက်ခင်ဖြူတွင်းနဲ့ကိုအောင်တို့ကထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကြေညာပေးပါအောင်ခင်ဗျာ
စီးရီးယားနိုင်ငံရဲ့အကြီးဆုံးမြို့အလက်ဘိုအပါအဝင်နိုင်ငံတော်ဝန်မှပြစ်ခတ်ရဲစဲရေးပြန်လည်စတင်နိုင်မှုအတွက်နားလည်မှုရယူနိုင်မဲ့အခြေအနေဟာပိုပြီးတော့နှိစက်လာနေပြီလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲအလက်ဘိုမြို့ကလေကြောင်းတိုက်ခိုက်မှုတွေမှာတော့သေဆုံးသူအရေအတွက်ကဒီကနေ့အထိတိုးလာနှိစဲပါ။စီးရီးယားဆူယားတပ်ဖွဲ့တွေကအလက်ဘိုမြို့မှာအရက်သားထိခိုက်သေဆုံးမှုတွေအကြီးအကျယ်ဖြစ်စေတဲ့အထိလေကြောင်းထိုးစစ်ဆင်မှုတွေဆက်လက်လှုပ်ဆောင်နေရတဲ့အမျှပြည့်ပြည့်လူနီးပါးဖြစ်နေတဲ့အမေရိကန်နဲ့ရုရှားအစိုးရတို့ကြားဝင်ဆက်ဆက်ညှိနှိုင်းနေတဲ့အဖြစ်ခက်ရဲ့ဆက်ရေးသဘောတူညီမှုဆက်လက်ထားရှိနိုင်အောင်ကြိုးစားနေတာမှာဝန်ကြီးကယ်ရီဟာဆော်ဒီအာရေဗျနိုင်ငံသားရဲ့ဝန်ကြီးနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့ဆော်ပိုင်တော်ကတွေ့ဆုံပြီးတော့ဒီကိစ္စဆွေးနွေးပါတယ်။စီးရီးယားနိုင်ငံတွင်ကြက်ဖတ်မှုတွေအဆုံးသတ်နိုင်ဖို့မှာရုရှားအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုကအဓိကကျတယ်လို့အမေရိကန်ဆူယအရာရှိတွေကပြောဆိုနေတာပါ။ဝန်ကြီးကယ်ရီအတွက်အဓိကစိန်ခေါ်မှုဟာလည်းစီးရီးယားဆူယရဲ့အလက်ပုံမြို့တိုက်ခိုက်မှုတွေရပ်တန့်အောင်ရုရှားဘက်ကဖိအားပေးလှုပ်ဆောင်ပါမယ်ဆိုတဲ့အာမခံချက်မျိုးရအောင်လုပ်သွားဖို့ဖြစ်ပါတယ်လက်ရှိတိုက်ခိုက်မှုတွေဟာအလက်ပုံမျိုးအတွင်းမှာရှိနေတဲ့အစွန်ရောက်ဖွဲ့တွေကိုတုတ်တင်တဲ့အကြမ်းဖက်ဆန့်ကျင်ထိုးစစ်ဆင်မှုတွေဖြစ်တယ်လို့ရုရှားကပြောဆိုနေပေမဲ့အမေရိကန်ကတော့ဒီတိုက်ခိုက်မှုတွေဟာအရက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးတော့လက်ရှိအဖြစ်ခက်ရဲ့ဆက်ရေးကိုချိုးဖောက်နေတယ်လို့ဆိုပြီးပြောဆိုနေတာပါဂျနီဗာမြို့မှာလုပ်တဲ့ဒီနေ့စီးရီးယားရေးဆွေးနွေးပွဲမှာရုရှားနိုင်ငံမပါဝင်ပေမဲ့လို့တွေ့တက်မှုတွေရှိတဲ့အကြောင်းနဲ့အမေရိကန်ကဒီရုရှားဆွေးနွေးတဲ့တိုက်ရိုက်ဆွေးနွေးပြောဆိုနေတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်ရှင်
အီရန်နိုင်ငံဘက်ကမြို့မှာနိုင်ငံရေးအရတင်းမာမှုတွေရှိနေပေမဲ့ဒီကနေ့မှာတော့အခြေအနေကငြိမ်သက်နေပါတယ်။နိုင်ငံတကာဆုံးလို့ခေါ်တဲ့အီရန်အစိုးရအဆောက်အဦတွေနဲ့နိုင်ငံသားတန်ယုံအများပြားရှိရာနေရာမှာစနေနေ့ကပိတ်ဆို့ဆန္ဒပြသူတွေဟာသူတို့ရဲ့ဆန္ဒပြပွဲတွေကိုပြန်လည်ရုပ်သိမ်းပေးခဲ့ပါတယ်။သူတို့ဟာရှီယာစုနှင့်ကဘာသာရေးကောင်းဆောင်အီမန်မိုဆာအယ်ကဒီမ်ကိုဂုဏ်ပြုတဲ့ရှီယိုက်မွတ်စလင်တွေရဲ့ပွဲတော်ကိုဆင်နွှဲနေကြပါတယ်။အစိုးရကရွေးကောက်ပွဲတွေအစောတလင်ကျင်းပပေးဖို့ဖိအားပေးတောင်းဆိုတဲ့အနေနဲ့အီရန်လွှတ်တော်အဆောက်အဦနိုင်ငံသားတန်ယုံတွေနဲ့နိုင်ငံတကာအဖွဲ့အစည်းအတော်များများတည်ရှိနေရာမှာဆန္ဒပြပွဲတွေထပ်လုပ်မယ်လို့ဆန္ဒပြခေါင်းဆောင်မုတ်တာဒါအယ်ဆာရာကပြီးခဲ့တဲ့တောက်ကြနေ့မှာကတိပြုပြောဆိုခဲ့ပြီးတဲ့နောက်အီရတ်မှာနိုင်ငံရေးတင်မာမှုတွေပြန်ဖြစ်လာတာပါဆန္ဒပြသူတွေကလွှတ်တော်အဆောက်အဦကိုစနေနေ့ကတင်ပိုက်ဆန္ဒပြခဲ့ချိန်မှာတော့လွှတ်တော်အမတ်အများစုထွက်ပြေးခဲ့ကြပါတယ်ဆန္ဒပြပွဲတွေရုတ်သိမ်းခဲ့ပြီးတဲ့နောက်ဒီလွှတ်တော်အမတ်တွေပြန်လာကြပြီလားဆိုတာသေချာမသိရသေးပါဘူးလွှတ်တော်အမတ်ဆာဝမ်ဆရီနီကတော့အီရတ်သမ္မတဝန်ကြီးချုပ်နဲ့စစ်သေးကြွားခေါင်းဆောင်တွေကြားအရေးပေါ်အစည်းအဝေးကနေသဘောတူညီချက်ရယူနိုင်ခြင်းမရှိဘူးလို့ VOA ကိုပြောပါတယ်ဒီတော့တွင်မှာပဲရှီယာစုနှစ်ကတိတ်ခေါ်တော်ရပါသာရေးကောင်းဆောင်အီမန်မိုဆာအယ်ကဒင်ကွယ်လွန်ခဲ့တဲ့နှစ်ပတ်လည်နေ့အထိမ်းအမှတ်ကျင်းပနေခြင်းကားဘုံထောင်တိုက်ခိုက်ခံရတာကြောင့်ရှီယက်ဘာသာဝင်ဖျားဘူး73ဦးထက်မနည်းသေဆုံးသွားပါတယ်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်နောက်ထပ်28ဦးထက်မနည်းလည်းဒဏ်ရာရရခဲ့ကြတယ်လို့ရဲနဲ့ဆေးဘက်ဆိုင်ရာသတင်းရင်းမြစ်တွေကပြောဆိုပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်လှုပ်ရှားမှုတွေနဲ့ဆက်ဆက်ပြီးပြည်တံချမှတ်ခံထားရတဲ့အကျဉ်းသားတွေကိုကွက်မျက်မဲ့အမိန့်ကိုတော့အာဖဂန်သမ္မတအရှရဖ်ဂါနီမှကြခင်မှာလက်မှတ်ရေးထိုးအတည်ပြုခဲ့ရှိပါတယ်မြို့တော်ကပူးမှာပြီးခဲ့တဲ့ဧပြီလ19ရက်နေ့ကဘုံဖောက်ခွဲတိုက်ခိုက်ခံရတာကြောင့်လူပေါင်း64ယောက်သေဆုံးပြီး300ထိခိုက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ကြုံခဲ့ရပြီးတဲ့နောက်တည်တံချမှတ်ခံထားရတဲ့တာလီဘန်သဘုံတွေကိုကွက်မျက်မယ်လို့သမ္မတဂါနီကကတိပြုပြောဆိုထားတာပါအဲ့ဒါလို့ကတိပြုပြောပြီးတရက်မှ Taliban apoi ka le di lu khu yin apoi ri ne nang ga jet chin ni apoi ri ku thuru ye ku sa afghan su ya ne cha win ni nai be bu taung so khe ba de tamra yong pyo kwin ya ga ro ti dan cha mae khan tha ya tu ri ye si yin tamra ga ni let the ko yauk ni bi phi phi ba ro kwat myet me su ra ko tamra ga song phyat lai me lo voa asnandari thana ko pyo ba de Taliban apoi ka thuru let che lo pyo tha de kabu myo tai khan mu cha pyu re ma pyin chan ne tou pyan mu ri paw paw khe da ma thain thain cha de taliban apoi win ni ko kwat myet phu afghan nang ga yi tamra tchu ga taung so la khe cha da ba shin
American Bianzune Gaba Sassan Kanganate go count at Ponan Boot to a message Sion Yellow Shamuri to Gripini at Chenemawe. American Portioca Nida Sine Lone Rarigo Lekanama Hobulo, American Tamara Yukaupwe, Republican Tamara Lone Addressing Piani to Donald Tremka Pioso Library, the only American Jack on the Lumi Piamugo, Mr. Tremka Ting Pamiaza Taupia Pioso Nigabi, Telomani Memiamu Pinirarigo, to that Tamara Pila, a count on patient Tomelo Pioso Ware.
We have a $500 billion deficit. Trade deficit with China. We're going to turn it around.
The only thing that comes to mind, dollar billion, I allow General Baga Lungi Piani B, Dago Lepian Yawame, Delo Lunan Zuan Shivare, General Hamatea, the Bade, Kaniade, Bandaji Pinere, Surago, Mejawa, Nello, Mr. Tremka, Piotrava, Indiana Pinema, Maneva Ingani, Zimbabwe Primary Party Rintamara Lampanama, Yuka Pueha, Padu Tamara Lampium, Lesurago, Sompia Pime, Diga Jare, Yuka Puet Kule Pipare, Jodin Kaukanes, Denry, Ya, Texas, Teledoma, Ted Cruz, Mr. Tremma, Atazi Yani B, The name Reniga Topiane, NBC Yotan Tanane, Maurice Sitanwe, Ya Tremha, Sangama Tazi Yanivare, The Gelota Indiana Ma Trem, Nayage, no Tulu Ede Padi Nilagama Meteme, Kuzele, Miazu, Taunea, Tonze, Kone U, Yashibo, Niza, Tomava, Cruzne, Ohio, Ocho Yemu, John K. Cigaro, Throne in a letter came, Didi Yama, Pite, Dress, Zalima, Chempame, Padi Nilagama, Mr. Tremne, Shimpe, Yamelo, Mulin Tawarekmia.
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view american တန်ရဲ့ဒီနေ့တာနေ့ညမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။ဒီကနေ့ညနေပိုင်းမြန်မာနိုင်ငံကိုရောက်ရှိလာတဲ့ဂျပန်နိုင်ငံသားရဲ့ဝန်ကြီးဖူမီယိုကီရှိဒါဟာမြန်မာအပါအဝင်မဲခေါင်မြစ်ဝမ်းဒေသဖွံ့ဖြိုးရေးတွန်းမြှင့်လှုပ်ဆောင်သွားနိုင်ဖို့အတွက်အမေရိကန်ဒေါ်လာတန်းထောင်နဲ့ချီအစပြုကူညီသွားမယ်လို့ကြေညာလိုက်ပါတယ်။မြန်မာအပါအဝင်ရှေ့တောင်အာရှနိုင်ငံတွေရဲ့စီးပွားရေးကြွယ်ဝချမ်းသာမှုဟာအရေးကြီးတယ်လို့ဒေသတွင်းစီးပွားရေးတိုးတက်လာမှုနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုထောက်ပံ့ပေးသွားဖို့လာမယ့်3နှစ်အတွင်းဒေါ်လာ38,000ကူညီသွားမယ်လို့ဒီနေ့ထိုင်းနိုင်ငံကီးစင်အတွင်းမှာဘန်ကောက်မြို့ချူလာလောင်ကောင်းတက္ကသိုလ်မှာပြောကြားတဲ့မိန့်ခွန်းအတွင်းမှာမစ္စတာကီရှိဒါကပြောခဲ့တာပါဂျပန်နိုင်ငံသားရဲ့ဝန်ကြီးကီရှိဒါဟာမဲခေါင်ဒေသနိုင်ငံတွေဖြစ်ကြတဲ့တရုတ်မြန်မာလာအိုနဲ့ဗီယက်နမ်နိုင်ငံတွေကိုတွားရောက်တဲ့သူ့ရဲ့ကီးစင်တစ်စိတ်တစ်ပိုင်းဖြစ်နေထိုင်းနိုင်ငံကိုရောက်ရှိခဲ့တာဖြစ်တယ်လို့ဒီကနေ့မှာတော့မြန်မာနိုင်ငံကိုခီးဆက်ခဲ့တာပါ။မနက်ဖြန်မှာတော့ဒီမြန်မာသမ္မတဦးတင်ကျော်နိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်တို့အပါအဝင်မြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အရက်သားအစိုးရတဲ့တက်လာပြီးတဲ့နောက်ပိုင်းဂျပန်နိုင်ငံသားရေးဝန်ကြီးကီရှိဒါမြန်မာနိုင်ငံကိုပထမဆုံးအချိန်လာရောက်တာလည်းဖြစ်ပါတယ်ရှင်
။ဖင်လန်နိုင်ငံဟယ်လ်စင်ကီမှာကျင်းပမဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နှင့်အထိမ့်မှတ်ခန္ဓာကိုထိုင်းသတင်းတောက် Provit Roger Narok မတက်ရောက်ဖို့ထိုင်းနိုင်ငံအာဏာသိမ်းစစ်အစိုးရကပိတ်ပင်ခဲ့ပါတယ်ဖင်လန်အစိုးရရဲ့ဖိတ်ကြားခြင်းနဲ့စစ်ပြန်သတင်းတောက် Provit ဒီကနေ့ထိုင်းနိုင်ငံကနေထွက်ခွာဖို့အစီအစဉ်ကိုလွန်ခဲ့တဲ့နှစ်နှစ်တုန်းကအာဏာသိမ်းခဲ့တဲ့ထိုင်းစစ်အစိုးရကတားမြစ်လိုက်တာပါဒီခန္ဓာကိုယ် UNESCO အဖွဲ့နဲ့ပူးရဲကျင်းပတာဖြစ်ပါတယ် Kaosat Online အင်္ဂလိပ်သတင်းစာရဲ့အကြီးတန်းသတင်းတောက် Provit ဟာဒီထက်ပိုပြီးတော့ဆိုးရွားနိုင်တာတော့မရှိဘူးဆိုပြီးတော့ပြောပါတယ်စစ်အစိုးရဘက်ကတော့ဥပဒေနဲ့အညီလျော့ကန်စွာနေထိုင်ဖို့နှစ်ကြိမ်အကြာကြာပြီးတာတော့မှ Provit ဟာသင်ခန်းစာမယူခဲ့ဘူးလို့ဆိုပါတယ်ထိုင်းစစ်ဆိုရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးစန့်ကျင်ရေးသားဓာတ်တွေကိုဆက်လုပ်နေတာကြောင့်အခုလိုသူခီးစဉ်ကိုတားမြစ်တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောဆိုကြောင်း Private ကပြောပါတယ်လူမှုဆက်ဆံရေးဌာနအကြီးအကဲဘိုမူဂျီ PM Phong Klimpan ကအခုလိုခီးသွားလာခွင့်ပိတ်ပင်မှုနဲ့ပတ်သက်ပြီး VOE ကိုအတည်ပြုပြောဆိုပေမဲ့ဘာကြောင့်ဆိုတာကိုတော့ပြောဆိုခွင့်မရှိဘူးလို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကသူ့ကိုပထမကြိမ်ထိန်းသိမ်းစဉ်နိုင်ငံခြားခီးစဉ်နဲ့ပတ်သက်ပြီးခွင့်ပြုချက်ရယူမယ်ဆိုတာကိုသူ့အနေနဲ့လက်မှတ်ထိုးခဲ့ရတယ်လို့ Private ကပြောပါတယ်။ထိုင်းနိုင်ငံဆိုင်ရာဖင်လန်တန်အမတ်ကတနေရှင်းသတင်းစာမှာ23နှစ်ကြာတာဝန်ထမ်းခဲ့တဲ့ Private ရဲ့ခီးစဉ်ကိုအခုလိုတားဆီးခဲ့တာနဲ့ပတ်သက်လို့အကြီးအကျယ်စိတ်ပျက်မိတယ်လို့ဆိုပါတယ်။သ တရင်းသာလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ခွင့်အတွက်ဒီဇိုင်းမဲ့ဆောင်ရွက်ခဲ့တာကြောင့် Pravit ကိုအခုလိုဖိတ်ကြားတာဖြစ်တယ်လို့ Finland အစိုးရအရာရှိတွေကပြောပါရခင်ဗျာ
။ Bangladesh နိုင်ငံမှာ liberal သမားတွေ၊ပညာရှင်တွေ၊ blogger တွေ၊နိုင်ငံခြားသားတွေနဲ့ဘာသာရေးလူနည်းစုတွေစက်တိုက်ဆိုလိုတိုက်ခိုက်ခံနေရတဲ့ဖြစ်ရပ်တွေကဘာသာရေးခိုင်းကနာဆွဲအဖို့အခြေခံမှတ်ထားတဲ့အတိုင်းပြည်မှာစိုးရိမ်စရာတွေပိုပြီးတော့များလာနေပါတယ်။အလဲလက်ကြတဲ့မွတ်စလင်နိုင်ငံ Bangladesh ရဲ့ခိုင်းကနာဆွဲမှတ်ထားတဲ့အစဉ်လာတွေကို Islamic အစိုးရအဖွဲ့တွေကချင်းချောက်နေပြီလားဆိုပြီးတော့မေးခွန်းထုတ်စိုးရိမ်နေကြတာပါ။ပြည်ခဲ့တဲ့တလတဲမှာတည်းမဲ့တက်ဖြတ်ခံရမှုပေါင်း၅ကြိမ်ရှိခဲ့ပါတယ်။တမန်တော်မိုဟာမက်ကိုလှောင်ပြောင်တရော်တယ်လို့ဆိုပြီးတက်ဖြတ်ခံခဲ့ရတဲ့ဟိန္ဒူဘာသာဝင်တဦး၊နောက်လိန်တူစုံမှတ်သူ၂ဦး၊တက်တူပေါမောက်ခတဦးနဲ့ Facebook ဆာမျက်နှာပေါ်ကနေဘာသာရေးအစွန်းရမှုတွေကိုဝေဖန်ခဲ့တဲ့တက်တူចောင်းသားတဦးတို့တက်ဖြတ်ခံခဲ့ရတာပါ။မကြာခဏဆိုသလိုပဲတရှိရင်းနဲ့ခုတ်သက်ခံခဲ့ကြရတာဖြစ်ပြီးတော့2013ခုနှစ်တုန်းကဘလော့ဂါတဦးအသက်ခံခဲ့ရတာကတော့ဒီလိုဖြစ်ရတဲ့အစပါ။တိုက်ခိုက်မှုအများစုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS နဲ့ Al-Qaeda အစိုးရအဖွဲ့တွေနဲ့ဆက်ဆက်နေတဲ့အကြမ်းဖက်အဖွဲ့တွေကပြောဆိုထားပေမဲ့အစိုးရကတော့ဒီနိုင်ငံအတွင်းမှာဒီအဖွဲ့တွေမရှိဘူးလို့ပြောဆိုထားပြီးပြည်တွင်းကစစ်သွေးကြွအဖွဲ့တွေရဲ့လက်ချက်သာဖြစ်တယ်လို့ဆိုပါတယ်ရှင်
နိုင်ငံဆက်ဆံရေးဆမ်မနာသည်ဖွင့်လှစ်ခဲ့ကြတဲ့အမေရိကန်နဲ့ကျူးဘားနိုင်ငံတို့ကြားထိုးတက်မှုတစ်ခုအနေနဲ့နှစ်ပေါင်း90အတွင်းပထမဆုံးအခြေအနေနဲ့အမေရိကန်ခီးသည်တွေအပန်းဖြေစင်ငံတင်မောကြီးတစည်းမနေ့ကတနင်္ဂနွေနေ့ကကျူးဘားနိုင်ငံကိုထွက်ခွာသွားပြီဖြစ်ပါတယ်။ Carnival တင်မောလိုင်းကပြည့်စွဲတဲ့အဒိုနီယာစင်ငံတင်မောကြီးဟာခီးသည်900ကိုတင်ဆောင်ပြီးမိုင်ယာမီစိတ်ကန်းကနေမနေ့ကပဲထွက်ခွာသွားတာဖြစ်ပြီးဒီကနေ့တနင်္လာနေ့မှာဟာဗာနာမြို့စိတ်ကန်းကိုဆက်ကပ်မှာပါ။အဒိုနီယာတင်မောကြီးကိုတလ2ကြိမ်ဟာဗာနာမြို့ကိုပြည့်စွဲသွားမှာလည်းဖြစ်ပါတယ်ခင်ဗျာ။
ဒေတာရောင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွင်းနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese@voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားပါမယ်တိုင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့ TNLA တောင်ပလောင်တပ်ဖွဲ့နဲ့ RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းတို့ကြားရှမ်းပြည်မြောက်ပိုင်းမှာဒီပိုင်းအတွင်းတိုက်ပွဲတွေတကြော့ပြန်လည်ဖြစ်ပွားနေပါတယ်။နေပြည်တော်ဆန်မှုအငင်းပွားရာကစတင်ဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်ဒေသတွင်းကအဓိကစီးပွားရေးလုပ်ငန်းဖြစ်တဲ့လက်ဖက်ခူးလုပ်ငန်းတွေလည်းထိခိုက်လာနေပါတယ်။ရှမ်းပြည်နယ်အတွင်းကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းတီပေါ်မန်တုံနန်းခမ်းဒေသဘက်မှာ TNL တန်းပလောင်တပ်ဖွဲ့နဲ့ RCSS တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြားတိုက်ပွဲပြန်လည်ဖြစ်ပွားနေပါတယ်။မနေ့ကနေဒီကနေ့အထိဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကိုတော့တောင်ပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးအရာရှိဗိုလ်ကြီးတိုက်ကျော်ကအခုလိုပြောပါတယ
်။ဒီညနေမှာ3နေရာဖြစ်တဲ့ဒီနမ်ဆန်နဲ့ဒီဘော့အစဆန်ဆန်ကြီးရတဲ့မှာမနေ့ကနေကအခုထိဒီမတော်မြုပ်နယ်ဆက်နေတဲ့တောင်ကျောပေါ်မှာကမနေ့9နာရီလောက်ကနေအခုထိဖြစ်တယ်။ဒီနမ်ခမ်းမြုပ်နယ်မဝူအောက်ဘက်နဘုံ6အထက်နားမှာကတော့မနေ့7နာရီလောက်ကနေစမှာအခုထိဆက်လက်ရှိနေတော့ဒီတိုင်းမှုရကျွန်တော်မတီးရသေးဘူးတဘောလည်းမဗီဒီယို
ကာလအတန်ကြာရပ်တန့်နေတဲ့နှစ်ဖက်တိုက်ပွဲဟာမနေ့ကစတင်ပြီးပြန်လည်ဖြစ်ပွားလာခဲ့တာပါ။မနေ့ကလည်းမန်တုံမြုပ်နယ်စိုင်းလင်ရွာထက်ပတ်မှာတနေရနန်းခမ်းမြို့နယ်မန်ဆန်ကျေးရွာနဲ့လွယ်ဟုံကျေးရွာဘက်မှာတနေရနန်းခမ်းမြို့နယ်မန်ဝုံကျေးရွာအောက်ဘက်နန်းပုံအနီးမှာတနေရစုစုပေါင်း3နေရာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒီကနေ့မှလည်းတိုက်ပွဲ3နေရာဖြစ်ပွားနေပါတယ်နှစ်ဖက်တိုက်ပွဲဖြစ်ပွားမှုမှာတော့ထိခိုက်မှုအခြေအနေကိုတော့မသိရှိရသေးဘူးလို့လည်းဗိုလ်ကြီးတိုင်ကျော်ကပြောပါတယ်တိုက်ပွဲဖြစ်ပွားရတဲ့အကြောင်းရင်းကတော့တောင်ပိုင်းရှမ်းပြည်သမ္မတအနေနဲ့ NCA ပြည်ကြလက်မှတ်ရည်သူပြီးနောက်ပိုင်းနေမြေချက်ထွင်လာလို့အခုလိုတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ဘက်ကပြောပါတယ်တောင်ပလောင်တပ်ဖွဲ့အနေနဲ့လက်ဖက်ခူးရသည်အတွင်းတိုက်ပွဲမဖြစ်ပွားအောင်ရှောင်ရှားနေခဲ့တယ်လို့ DNL နိုင်ငံခြားဆက်ဆံရေးရာရှိစာပန်းလှကဆိုပါတယ
်ကျွန်တော်လက်ဖက်ခူးရသည်ဖြစ်နေတယ်ဒီလိုမျိုးချိန်နိုင်မှာတော့ကျွန်တော်တော့တိုက်ပွဲတော့မဖြစ်ချင်ဘူးမဖြစ်အောင်လည်းကျွန်တော်ပြေးခဲ့တဲ့လမ်းအတိုင်းမှာမရှိပါဘူးပဲလားတော့ကြောင့်အဲ့ဒါတိုင်းတင်းလာဒီနေ့နေတာတော့တော်တော်လေးတင်းတင်းဖို့အမှန်မှခက်ခဲတဲ့နေရာမျိုးဖြစ်လာ
ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ရေးရဒေသတွေဟာလက်ဖက်လုပ်ငန်းနဲ့အထူးကအသက်မွေးဝန်းကြောင်ပြုလုပ်ခဲ့သူများပြားနေပါတယ်။ဒီနှစ်လက်ဖက်ရာသီမှာတော့ရာသီဥတုတန်ကြောင့်လက်ဖက်ပျက်စီးမှုတွေရှိနေတယ်လို့အခုလိုဖြစ်ပွားနေတဲ့တိုက်ပွဲတွေအတွက်လက်ဖက်ခူးဆိုးဖို့ကြောက်လန့်နေရလို့စောင့်ဝတ်နေရေးအတွက်ခက်သွေ့နေတယ်လို့မန်တုံဒေသခံသူကအခုလိုပြောပါတယ
်။လက်ဖက်ကလည်းမိုးဒီတွေကြာတာတော့မိုးဒီတန်ကြောင့်လို့ပြည်သူလူထုတွေတော်လေးကိုဒုက္ခကြုံနေတယ်။အခုပြန်ဖြစ်နေတယ်ဆိုရင်လည်းပြည်သူလူထုတွေဘာမှစားစရာကိုမရှိတော့လို့စောင့်ဝတ်နေရတော့ပြည်ရတာမကတော့နဲ့တော်တော်လေးကိုစီးပွားရေးပြက်နာလား
အခုလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ RCSS SSC ဘက်ကဆက်သွယ်မေးမြန်းရမှာတော့အဆက်အသွယ်မရရှိခဲ့ပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းတိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့မေလ3ရက်နေ့မှာတောင်ပိုင်းရှမ်းပြည်သမ္မတခြေပြုရနန်းခမ်းမြို့နယ်ထဲကစိုင်းလိန်ကျေးရွာဘက်ကို TNL ဘက်ကစစ်ကြောင်း2ကြောင်းနဲ့ထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့လည်း RCSS ဘက်ကသတင်းထုတ်ပြန်ထားပါဗျ။ အခုလိုနှစ်ဖက်ကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေကိုဆုံးသတ်ဖို့ UNSC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီကနေကြားဝင်ညှိနှိုင်းသွားမှာဖြစ်တယ်လို့နှစ်ဖက်သွေးဆုံမှုအတွက် TNL ဘက်ကပြင်ဆင်ထားတယ်လို့ပြန်ကြားရေးရာရှိဘူကြီးတိုင်ကျော်ကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့အဖွဲ့နဲ့ကျွန်တော်တို့ဖွဲ့ဝင်ကြမှာဒီစီးပွားတစ်ခါဖြစ်ဖို့တော့ UNSC အသိဆုံးဘူတွေလည်းလုပ်ဆောင်နေတယ်ဒါပေမဲ့ဒီလက်ရှိမြေပြင်မှာဟိုလက်လုံးဖြစ်နေတဲ့ဟာကိုကျွန်တော်ကလည်းဒါပေမဲ့တိုက်ကြည့်လို့လည်းမရတဲ့အခြေအနေရှိတယ်ပေါ့နော်အသိဆုံးဘူလည်းကျွန်တော်လက်ပြင်ဆင်ထားတယ်အသိဆုံးဘူအစင်တင်းလည်းရှိတာပေါ့နော
် TNL ကတောင်းမလောင်တပ်ဖွဲ့နဲ့ RCSS SSC တောင်ပိုင်းရှမ်းပြည်သမတော်တို့ကပြီးခဲ့တဲ့နှစ်နိုဝင်ဘာလဆန်းကနေစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲဆက်တင်ဖြစ်ပွားခဲ့တာဖြစ်ပါတယ်နှစ်ဖက်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာစစ်ဘေးဒုက္ခသည်ဖြစ်ရွက်ရွာကနေတိမ်းရှောင်နေရပါတယ်။နှစ်ဖက်တပ်ဖွဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွင်ရှမ်းရွာသားတွေနဲ့ပလောင်ရွာသားတွေကိုတန်တရားစိတ်နဲ့နှစ်ဖက်စလုံးကဖမ်းဆီးမှုတွေရှိနေခဲ့တယ်လို့အပြန်အလှန်သတင်းထုတ်ပြန်တာမျိုးတွေလည်းရှိခဲ့ပါတယ်။တောင်ပိုင်းရှမ်းပြည်သမတော် RCSS SSC ဟာမြန်မာစိုးရနဲ့ NCA အပြည့်အဝလက်မှတ်ရေးသူထားတဲ့ဖွဲ့ဖြစ်တယ်လို့တောင်ပလောင်တပ်ဖွဲ့ကတော့ NCA လက်မှတ်ရေးသူရေးမှမြန်မာစိုးရကနေလက်မှတ်ခံသေးတဲ့ဖွဲ့တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။
နိုင်ငံရဲ့သတင်းပေးပို့ခြင်းနဲ့တဆက်တည်းမှာပဲရှမ်းပြည်တိုးတက်ရေးပါတီ SSPB SSC မြောက်ပိုင်းရဲ့တပ်စခန်းတချို့ကိုပြောင်းရွှေ့ပေးဖို့မြန်မာစစ်တပ်ကတောင်းဆိုခဲ့တာကြောင့်မကြာသေးခင်တုန်းကစစ်ရေးအရာတင်းမာမှုတွေကြုံခဲ့ရပေမဲ့အခုတော့ဆွေးနွေးညှိနှိုင်းပြီးပြည်လည်မှုရရှိသွားပြီလို့ရှမ်းပြည်တပ်မတော်မြောက်ပိုင်းတာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့လတည်းနောက်ဆုံးထားပြောင်းရွှေ့ဖို့မူလကတောင်းဆိုထားပေမဲ့မြန်မာစစ်တပ်တာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပြီးနောက်မှာတော့ဒေသတွင်းပူးတွဲစစ်ဆေးမဲ့အစီအစဉ်ကိုသာအတူလက်တွဲဆောင်ရွက်ဖို့သဘောတူညီချက်ရခဲ့တယ်လို့လည်းဆိုပါတယ်အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြပါမယ
်ဟုတ်ကဲ့ရှမ်းပြည်နယ်တန်ရမ်းမြို့နယ်တန်လွင်မြစ်အနောက်ဘက်ကမှရှိတဲ့လွယ်စေးလွယ်လန်းတောင်ကျောပေါ်ကရှမ်းပြည်တပ်မတော် SSC မြောက်ပိုင်းရဲ့တပ်စခန်းတွေကို AB လ22ရက်နေ့နောက်ဆုံးထားဆုတ်ခွာဖို့တောင်းဆိုထားပြီးရှမ်းတပ်ဖွဲ့ဘက်ကလက်မခံရင်ဒေသတွင်းမှာတိုက်ခိုက်မှုတွေဖြစ်လာမှာနဲ့ဒီတောင်ကျောတွေဟာဝါပြည်သွေးစည်းညွညွရေးပါတီ UWSP ထိန်းချုပ်ရာနယ်မြေနဲ့နီးစပ်တာကြောင့်ပြည်ပခအတွင်းမှာဝါတပ်ဖွဲ့တွေပါပါဝင်လာနိုင်ကြောင်းတုံ့သက်တာတွေရှိခဲ့ပါတယ်။တပ်စခန်းတွေမပြောင်းရွှေ့ဖို့အတွက်ပြီးခဲ့တဲ့ AB လအတွင်းမှာSSA မြောက်ပိုင်းဘက်ကရမခစစ်ဌာနချုပ်ကတာဝန်ရှိသူတွေနဲ့အနည်းဆုံးနှစ်ကြိမ်ဆွေးနွေးခဲ့တယ်လို့ဒီလတရက်နေ့မှာတော့နှစ်ဖက်ကိုယ်စားလှယ်တွေလာရှိုးမြို့မှာထပ်မံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာတော့တပ်ပြောင်းရွှေ့ဖို့ကိုထပ်မံမဆွေးနွေးတော့ပဲလွယ်စည်းလွယ်လန်းဒေသကဖွံ့ဖြိုးရေးလုပ်ငန်းတွေကိုနှစ်ဖက်တက်တွေပူးတွဲသွားရောက်စစ်ဆေးဖို့ကိုပဲဗောတူခဲ့တယ်လို့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ဒုတိယအတွင်းရေးမှူးဦးဆိုင်ခန်းတီကပြောပါတယ်။
ဒါကနူရပဘောဒီအဒီခလန်တိုင်းဒီရောဘောတို့ဒီရလခါတိုင်းမှုကိုတိုင်းလာရောဘောနော်ဒီသံပူအကွင်တရမခါလဲဒီတိုင်းရလဲဒီကိုဒီဘောလူကိုစေဖွဲ့ဘောလူပြတော့ဒီဖရန်စစ်ကွင်းနားမှာညကျွန်တော်ဖွဲ့လူရတဲ့နေရာတွေဘောညဒီတော့ဝေးလို့တဲ့လို့တဲ့နေရာတွေလက်ကြည့်ရပါပဲဒီချက်ရှိလိုက်တာတော့မမတ်မပါဘူးရ
ဒီဆွေးနွေးပွဲတွေမှာလာရှိုးအခြေဆိုင်ရမခစစ်တိုင်းမှုနဲ့ကိုယ်စလဲတွေတက်ရောက်ခဲ့တယ်လို့ရှမ်းတပ်ဖွဲ့ဘက်ကဘူချုံဆိုင်2ဘူမူကြီးဆိုင်တော်လေးဘူမူကြီးဆိုင်လာတို့ဥဆောင်တက်ရောက်ခဲ့တယ်လို့ပြောပါတယ်။တွားရောက်စစ်ဆေးမဲ့ရက်ကိုတော့အတိအကျမသတ်မှတ်နိုင်သေးပဲဒီလဆင်းရဲနေ့မှာထပ်မံတွေးဆဖို့ရှိတယ်လို့ပြောပါတယ
်။ရချိတာတော့ဆင်းရဲနေ့တိုင်းချိတာရတယ်။ဆင်းရဲတဲ့ကျတော့ကျွန်တော်ရွှေနေမှာလည်းဒီအဲ့တော့တက်ကြည့်ဖို့ဆိုတော့မတိကျသေးမဆုပြသေးပေါ့ဆင်းရဲတဲ့ချိတာရတယ်
အစိုးရတပ်ဖက်ကပြောင်းရွှေ့ဖို့တောင်းဆိုတဲ့ရှမ်းတပ်ဖွဲ့ရဲ့လွယ်စည်းလွယ်လန်းတောင်ကျောပေါ်ကစခန်းတွေဟာမြောက်ပိုင်းရှမ်းတပ်ဖွဲ့နဲ့ UWSP ကဝါပြည်သွေးစည်းညီညွတ်ရေးပါတီအကြအဓိကကြတဲ့စစ်တွေရေးလမ်းကြောင်းပေါ်မှာတည်ရှိတာဖြစ်တယ်လို့ UWSP ထိန်းချုပ်ထားတဲ့ပန်ရမ်းမြို့ကိုလည်းစီရေးရစူးမိုးထားတဲ့နေရာဖြစ်ပါတယ်ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းဟာ2022ခုနှစ်ဇန်နဝါရီလကအစိုးရနဲ့အပြစ်ခတ်ရက်စဲခဲ့တဲ့အဖွဲ့ဖြစ်ပေမဲ့ NCA ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်ကိုတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမပါဝင်တာကြောင့်လက်မှတ်ရေးထိုးတာမရှိခဲ့ပါဘူး2022ခုနှစ်အပြစ်ခတ်ရက်စဲပြီးနောက်ပိုင်းမှာလဲတပ်စခန်းပြောင်းရွှေ့ရေးနဲ့ပတ်သက်ပြီးအစိုးရတက်တဲ့ရှမ်းတပ်ဖွဲ့အကြားမှာတိုက်ပွဲတွေမကြာခဏဖြစ်ခဲ့ဘူးပါတယ်
ရှင်များရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်ပြီးအစိုးရအသည့်တာဝန်ယူလာတာအခုဆိုရင်တလားပြည့်သွားပြီဖြစ်ပါတယ်အစိုးရတာဝန်ယူခဲ့တဲ့တလားတာကာလမှာနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးတာခက်စနစ်နဲ့မညီတဲ့ဥပဒေတွေကိုဖျက်သိမ်းတာတွေကအစားတကြံတွင်စီးပွားဖြင့်မန်တက်စောက်တာကိုတားမြစ်တာဆုံးအပြောင်းလဲမျိုးစုံကိုတွေ့ရပါတယ်အစိုးရအသည့်တာဝန်ယူခဲ့တဲ့တလားတာကာလမှာဆောင်ရွက်ခဲ့သမျှတွေကတော်ရရှင်တွေသဘောကျဆုံး ဓမ္မမဟုတ်သဘောမတွေ့ဆုံးဘာတွေများရှိပါသလဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VO ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါလိမ့်ရှင
်။မရဖက်အင်္ဂါည VO တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ဖားကန်ဘက်ကအခြေအနေကိုပြောပြခြင်းပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာမတော်တဆမှုတွေနဲ့ထိခိုက်သေးဆုံးနေရတဲ့ကြောက်စိမ့်တူပေါ်ရေးလုပ်ငန်းတွေကိုဥပဒေသစ်တရားရေးဆွဲပြီးမှသာဖြေရှင်းနိုင်မှာဖြစ်တဲ့အကြောင်းပြည်နယ်အစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဖားကန်ဒေသမှာကြောက်စိမ့်တူပေါ်ရေးလုပ်ငန်းတွေကိုအလွန်ကျွံလုကင်နေရဆိုပြီးဒေသကနေမကြေမနက်ကန့်ကွက်မှုတွေရှိနေပေမဲ့လည်းပြဿနာကိုချက်ချင်းဖြေရှင်းဖို့မလွယ်ဘူးလို့ကချင်ပြည်နယ်တယံဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးကပြောဆိုခဲ့တာပါအပြည့်စုံကတော့ဆက်သွယ်မြင်မြန်းတာတဲ့ VOA သတင်းတော့မန်းမြင့်ခိုင်ကပြောပြပါမယ
် NLD အစိုးရတက်လက်ထက်တယံဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပြည်ထောင်စုဝန်ကြီးဦးဝင်းဝင်းအနေနဲ့ပထမဆုံးကချင်ပြည်နယ်ဖားကန်ဒေသကိုတွားရောက်ပြီးကြောက်စိမ့်တူဖုံမှုတွေကိုတွားရောက်စစ်ဆေးခဲ့သလိုမေလာတရနေ့ကဖားကန်ဒေသခံတွေနဲ့တွေ့ဆုံခဲ့ပါတယ်ဖားကန်ဒေသခံတွေဘက်ကတော့ညီစာဝန်တွေစနစ်တကျစွန့်ပြစ်ရေးကြောက်စိမ့်အလွန်ကျွံတူးဖော်နေတဲ့ဥရုချောင်းတဝိုင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိစ္စအပါအဝင်ကြောက်စိမ့်တူးဖော်ရေးလုပ်ငန်းတွေကိုကာလရှည်ခွင့်ပြုထားတဲ့ကြောက်မြက်ဥပဒေကိုအစိုးရတက်လက်ထံမှပြင်ဆင်ပေးဖို့အဓိကတောင်းဆိုခဲ့ကြပါတယ်။ဝင်ကြီးဦးအောင်အနေနဲ့ဒေသခံတွေနဲ့တွေ့ဆုံပြီးဖားကန်ဒေသမှာမြေစာပုံတွေဗျံပတာဆွန့်ပစ်တာကြောက်စိမ့်အလွန်ကျွံတူးဖော်တာတွေနဲ့ပတ်သက်လို့လက်ရှိပြည်တော်စုလွတ်တော်မှာကြောက်မြက်ဥပဒေကိုပြန်လည်ပြင်ဆင်ပြီးနီးဥပဒေထွက်လာမှတိတိကျကျအရေးယူဆောင်ရွက်မှာဖြစ်ကြောင်းရှင်းပြခဲ့တယ်လို့ကချင်ပြည်နယ်တယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအိတ်လောက်အောင်ကပြောပါတယ
်ကျွန်တော်တို့ဒီမျိုးတွေမထွက်လာမချင်းတော့ဘာမှလုပ်လို့မရသေးဘူးလေ။အားကြောင့်လည်းဆိုပြီးရဲ့ဥပဒေတိုင်းတို့ကလုံးနေပြီလေ။လုံးဝတည်းချပြီးတော့အဲ့တိုင်းပဲတို့လို့ကြာသူကျွန်တော်အစ်ချပြီးတော့ရှိသေးတော့ဘာမှမလုပ်ဘူး။တို့နိုင်ငံတော်နဲ့တို့အကျိုးတူလို့မထွက်လို့လုံးနေဆိုတော့ကြောက်နေလဲအပ်နေလို့ဆိုတော့ဒါကျွန်တော်တို့ကဘာမှလည်းတိုင်တို့မရသေးတဲ့အချိန်ဖြစ်နေတယ်။ကျွန်တော်တို့ကတော့လောလောဆယ်ခုနပြောတယ်မဲ့တို့တော့မှကျွန်တော်ဥပဒေတပ်တွေဥပဒေပြင်ဆင်နေတဲ့ဆိုတော့အဲ့ဒါပြီးမှပဲဒီလုံအောင်ပေါ်ဆောင်တဲ့အပိုင်းမှာဘယ်လိုလုပ်ရမလဲဆိုတော့အချင်းဥပဒေနဲ့အညီလုပ်ဖို့ရှိတယ
်။တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုရဲ့အကျိုးဆက်အနေနဲ့တောက်တုံးရီရှားပါလာတဲ့ကိစ္စဥရုချောင်းရှင်းလင်းရေးကိစ္စတွေကိုအလေးပေးဆောင်ရွက်သွားမှာဖြစ်တယ်လို့ဦးအိတ်လောက်အောင်ကပြောပါတယ်။တယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအောင်ဝင်းရဲ့၃ရက်သားကချင်ပြည်နယ်ခီးစဉ်မှာကချင်ပြည်နယ်အစိုးရအဖွဲ့ဝင်တွေကြောက်မြက်လုပ်ငန်းရှင်တွေအပြင်ဒေသခံတွေနဲ့တွေ့ဆုံပြီးဖားကန်ဒေသကကြောက်စိမ့်တူးဖော်ရေးနေရာတွေကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒေသခံတွေကတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုနဲ့သမဏဦးသိန်းစိန်လက်ထက်ကပြင်ဆင်အတည်ပြုထားတဲ့ကြောက်စိမ့်တူးဖော်ရေးလုပ်ငန်းတွေကိုကာလရှည်ခွင့်ပြုထားတဲ့ကြောက်မြက်ဥပဒေကိုအစိုးရတက်လက်ထက်မှပြင်ဆင်ပေးဖို့အဓိကလိုလားတယ်လို့ဖားကန်ဒေသခံတယောက်ကပြောပါတယ်။
ဒီကတော့ကျွန်တော်ဒီလကအနေနဲ့တော့ဒီနောက်ဆုံးထွက်တဲ့ဥပဒေကိုဒီနောက်ဆက်လာတဲ့သုရလက်ထက်မှာအကောင်းဆုံးပေါ့ဗျာเนาะဖြစ်နိုင်ဆုံးပြန်စားတဲ့ရေးပြေးသူ့ပေါ်နိုင်ရဲ့ရအောင်ပြီးတော့လက်လုံးလက်စားတနိုင်တဲ့ပိုင်းလေးလုပ်ပိုင်နိုင်ရအောင်အဲ့ဒါကိုဒီကကျွန်တော်တို့ကဒီကကလူချင်းနဲ့စိတ်ပိုင်းနဲ့ပုံများတယ်ပေါ့ဗျာ
အရင်သမရဥသိန်းစိန်အစိုးရလက်ထက်မှာရင်ရန်တရားတွေအလွန်ကျွံသုံးဆွဲပြီးကြောက်စိမ့်တူးဖော်နေတဲ့ကိစ္စတွေကိုအစိုးရတက်တာဝန်ယူပြီးရပိုင်းတွင်ဖြည့်ရှင်းပေးဖို့မဖြစ်နိုင်ဘူးလို့သူကဆက်ပြောပါတယ
်။ဒီနေနဲ့ဒီလာတဲ့ရက်အတိုင်းတာနဲ့ဆုမှတ်ပြောတယ်ပေါ့နော်။ဒီနေရာနဲ့သွားလာဖို့ဟိုတရံတရာဒီအစုံကလူတွေနဲ့တွေ့ဖို့ဆိုတော့စိတ်အဆင်မပြေဘူးလေ။ကျွန်တော်တို့ဒီနေနေမှာကအရင်ဆိုရလက်ထက်ကနေကစိတ်ချမ်းသာတဲ့ဆုမှတ်ပြောဒီရန်လေးအစိတ်ပိုင်းနေရ။နောက်ဆိုရဒီရက်ပိုင်းလေးပဲရှိသေးတဲ့အတွက်သူလည်းသင်ချုပ်နိုင်ဆုံးမရှိတော့ပါဘူး
။ပြီးခဲ့တဲ့ဧပြီလ၂ရက်နေ့တုန်းကလည်းကျောင်းမြတ်ဥပဒေပြန်လည်ပြင်ဆင်ပေးဖို့ဖားကန်ဒေသခံတွေဆန္ဒပြခဲ့ကြပြီးဒီဥပဒေမှာအကြီးစားကြောက်မြက်သူဖော်ရေးလုပ်ငန်းတွေကိုလုတ်ကင်ခွင့်10နှစ်အလတ်စားဆိုရင်9နှစ်ခွင့်ပြုထားတာနဲ့ပတ်သက်လို့ပြင်ဆင်ပေးဖို့ဒေသခံတွေကလိုလားနေကြတာလည်းဖြစ်ပါရဲ့ရှင
်။ VOA သတင်းတော့မမမြင့်ခန်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။သောရရှင်များခင်ဗျာမြန်မာနိုင်ငံမှာနာဂစ်မွန်တိုင်းတိုက်ခတ်ခဲ့လို့လူသိန်းနဲ့ချီတေဆုံးခဲ့ပြီးထောင်ပေါင်းများစွာအိုးမဲ့အိမ်မဲ့အလုတ်အကင်မဲ့ဘဝတွေဖြစ်ခဲ့ရပါတယ်။ဒါပေမဲ့ရှင်းနှစ်ကြာကာလာတဲ့ရှင်းနှစ်ကြာလာတဲ့အခုလိုအချိန်ထိ ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအစိုးရဆက်ဆက်တာဝန်ယူမှုအားနည်းနေတယ်လို့ဝေဖန်မှုတွေရှိနေပါတယ် VOA သတင်းနောက်မအေးမာကသတင်းပေးပို့ထားပါတယ
်လွန်ခဲ့တဲ့2008ခုနှစ်ကသဘာဝဘေးဒဏ်ဖြစ်တဲ့နာဂိတ်မုန်တိုင်းကိုအကြီးအကျယ်ခံစားခဲ့ရတဲ့ AR တိုင်းမှာလူတွေသိမ်းနဲ့ချီပြီးတေဆုံးခဲ့ရတာပါဒီဖြစ်ရက်နောက်ပိုင်းမှာမတေဆုံးပေမဲ့လည်းလောက်ကင်စားတော့ဖို့အတွက်ကအခက်အခဲရှိသူတွေအတွက်ပြန်လည်ထူထောင်ရေးကိစ္စတွေကိုစနစ်တကျလှုပ်ဆောင်တာမျိုးတွေကိုဒီခေတ်အထိရှိမလာသေးဘူးဆိုပြီး AR တိုင်းတောင်သူလက်သမားအကျိုးဆောင်ကွန်ရက်ဥက္ကဋ္ဌဦးကြည်လွင်ကအခုလိုပြောပါတယ
်ဒီနာဂိတ်ကစနစ်တော့ပြည့်သွားတယ်ဒါပေမဲ့လူတွေကအတိတ်ကြမရှိဘူးစီးပွားရေးတွေကဒီလူမျိုးတွေကအားလုံးကတခုမှဒီတဲ့လည်းရောင်းတဲ့တိုင်းလုံးမှာတခုမှကောင်းတာမရှိသေးပါဘူးခင်ဗ
ျ။နာဂိတ်ဖြစ်ပြီးတဲ့နောက်ကြေးရွာတချို့ကသာအင်အားတချို့စောက်လုပ်ပေးတာမျိုးတွေရှိပေမဲ့ယင်းဒီလောက်ကင်စားတော့ဖို့အခက်အခဲတွေကြောင့်အဲ့ဒီရွာတွေမှာရက်တီနိုင်စွမ်းနေမရှိခဲ့ဘူးလို့လည်းဆိုပါရဲ။ဒါအပြင်နောက်ထပ်ကြုံရမယ့်သဘာဝဘေးဒဏ်တွေအတွက်လည်းကြိုတင်ပြင်ဆင်ထားတဲ့အဆောက်အဦတွေကအစပျို့ကျပျက်စီးနေတာတွေလည်းဖြစ်နေတယ်လို့လည်းဆက်ပြောပြပါရဲ။
အဲ့ဒီစက်တာဆိုပြီးတော့ဒီသဘာဝဘေးအန္တရာယ်ကြားလို့ရှိရင်တော့လည်းနေလို့ရမယ့်နေရာမျိုးတွေတော့အဲနေရောင်းတို့အမှဟိုပေါ့ကွန်ကရစ်နဲ့နှစ်ထပ်အဆောက်အဦတွေထောက်ပေးပါတယ်ဒါမှဒီအဆောက်အဦတွေကအခုပြေပြကုန်ပြီတချို့တွေဆိုလို့ရှိရင်လေကားတွေကမှပြက်စရာမရှိတော့ဘူးအဲ့ဒါတွေတော့မှဘုဒ္ဓတိသေးတာသေးတာထောက်ပြီးခွန်ကြီးဖွဲ့တွေကောအဲ့ဒီ data မှာဆက် data ဆိုင်ရာဝဲရသွားတဲ့လွတ်တော်ကိုယ်စားလှယ်ရောပြီးသွားတဲ့လွတ်တော်ကိုယ်စားလှယ်တွေကဘာမှလုပ်မလို့ဆိုတော့ခင်ဗျအဲ့ဒါတော့
နာဂိတ်မုန်တိုင်းအတွင်းမှာကလေး၃ယောက်တည်ဆုံးခဲ့ရတဲ့နမ်းမြနှင်းအေးကတော့လွန်ခဲ့တဲ့ရှင်းနှစ်ကစပြီးအခုတည်းထိတဘာဝဘေးဒဏ်ကြောင့်စိတ်ပိုင်းဆိုင်ရာခံစားမှုတွေမပြေပြောက်သေးဘူးလို့ဆိုပါတယ်
။ဟုတ်ကဲ့ကျမတို့ကနေရတော့ဗောနော်အေယော်ဒီတိုင်းမော်လမြိုင်ညွန့်ညွတ်တဲ့နမ်းကြောင်ရွာပေါ့နော်။အဲ့ဒီမှာဒီငါးထွက်လုဆိုင်နဲ့နာကြီးကိုကြီးရတဲ့ညလုံးကြီးရတယ်လေ။ကလေး၃ယောက်လည်းပါသွားတယ်။ကျမတို့ဗောနော်နာကြီးကြီးရတယ်ဗောကျမအစိုးရကကျမတို့ဗောနော်ဘာမှမထောက်ခံခဲ့ဘူး။ဘာမှအကူအညီမရခဲ့လို့ကျမတို့ဒီလိုမျိုးဒီအေယော်ဒီတိုင်းကနေကျမတို့ဒီမော်ဘီညွန့်နယ်ကိုလာပြီးတော့ဒီမှာကျမတို့ဒီဆက်မှုဆောင်မှာလာပြီးတော့ဗောနော်ဆက်မှဘာလို့ကျမတို့လာလိုက်စားခြင်းဖြစ်တယ်။ဘာမှမခရရပါဘူးမေ။ဘုရားဝိပ္ပိကျင်းပြီးရပါဆန်နှစ်သားတယောက်ဆန်နှစ်သမီးတယောက်အမဝူအမေကောင်သုံးနှစ်ကျော်နဲ့အဲ့ဒီမှာပါသွားပါတယ်။အမဝူအကြီးကောင်တော့မှမိုးလင်းမှပြင်းပြပြန်ပြီးလို့ရခဲ့တာတညလုံးတော့ရည်ရဲဆိုင်ခဲ့ရတယ်။ကျေရွာကြီးကိုကိုကြီးရခြင်းကြီးရခြင်းရွာသားချင်းအတူတူပေါ့အတူတူပေါ့နော်ကိုကြီးရိုင်းမင်းကြတာပေါ့အဲတချို့ကလည်းဆယ်ကလေးဆင်းတယ်ဆိုပြီးတော့အချိန်လေးချုပ်ရိုက်တဲ့လူကစအဲ့လိုလေးရှိခဲ့တယ်ညမကြီးမကောင်းလို့အဲ့ပါရွာပဲကြီးတဲ့ရေညော်မလိုက်လို့နေဆရာနဲ့တလားကျော်လာပေါ့နော်ဆေးကြီးခိုင်းတလားကျော်လာကျမဆေးကုတ်ရတာကိုပ္ပဆံနဲ့ကိုမကိုကုတ်ရတာပေါ့ဆရာတလားကျော်လာအိမ်ပေါ်မဆင်းရပါဘူးမာရဲ့အခုတည်းလေးကောင်းနေတယ်မကောင်းဘူးနှလုံးနဲ့ပြင်းလို့ဒါဖြစ်လို့ဖြစ်တယ်ပေါ့
နာဂိတ်မုန်တိုင်းဖြစ်ခဲ့တဲ့2008ခုနှစ်အတွင်းမှာလူအသေးပြောင်းနဲ့ပတ်သက်လို့ကမ္ဘာကုလသမဂ္ဂအဖွဲ့ကထုတ်ပြန်တဲ့စီးရင်စရာအရတော့လူပေါင်း3,400,000လောက်တေဆုံးကြောက်ဆုံးခဲ့ပြီးလူပေါင်း2,400,000လောက်မုန်တိုင်းတံတင်ခဲ့ပါတယ်။နာဂိတ်မုန်တိုင်း၈နှစ်ပြည့်အဖြစ်အမေရိကန်တိုင်ယုံရဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့လွန်ခဲ့သော၈နှစ်ကမြန်မာနိုင်ငံတွင်းသို့ဝင်ရောက်မှွေနှောက်ဖြစ်စည်းသွားခဲ့တဲ့နာဂိတ်ဆိုက်ကလုန်းမုန်တိုင်းတံကြောင့်ဆက်ဆုံးရှုံးရသူတွေအတွေ့မိမိတို့သည်ယနေ့ခဏတာများအချိန်ပေး၍လေးစားအမှတ်ရနေပါသည်။2008ခုနှစ်ဆိုက်ကလုန်းမုန်တိုင်းအတွင်းကာလ၌နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအရေးပေါ်တုံ့ပြန်မှုများဆောင်ရွက်ရာတွင်အနာဂတ်တွင်ဆက်ရောက်နိုင်သည့်သဘာဝဘေးဒဏ်အန္တရာယ်များအတွေ့ကြိုတင်ပြင်ဆင်ခြင်းနှင့်အရေးပေါ်တုံ့ပြန်မှုများဆောင်ရွက်နိုင်ရန်အတွက်ယနေ့အချိန်တွင်မိမိတို့သည်မြမအစိုးရပြည်တွင်းနှင့်နိုင်ငံတကာကယ်ဆယ်ရေးအဖွဲ့အစည်းများနှင့်အတူတက်ကြွစွာလက်တွဲဆောင်ရွက်လျက်ရှိပါသည်ဆိုပြီးသတင်းထုတ်ပြန်ထားပါသည်ရှင်
တိုင်းချီဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်။ VOA ကထုတ်လင်းနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးချင်တဲ့တည်သချင်းတောင်းချင်တဲ့ဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့ VOA ကိုစားလိုက်ကတစ်ဆင့်စာရေးသားဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးရန်ကုန်မြို့လို့လိပ်စာတက်ပြီးရေးသားပေးပို့နိုင်ပါတယ်။ကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကတော့ VOA Burmese new ဆိုပြီးဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်နေတဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9:00နာရီခွဲရှိပါပြီ။ FIO ရဲ့တင်းလာနေညပဲအစီအစဉ်လေးကိုည10:00နာရီလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 932တို့ညလိုင်းနိုမီတာ58 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာပါ။အခုဒုတိယနိုင်ဝဲအတွင်းမှာတော့ CY ကန္တာတက်တန့်ရောင်တင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
ဒီစီးပွားပြက်ကတ်တွေနဲ့ဂျုံတဲ့ချိန်မှာဒီကင်းသေးဂျုံသမရဖြစ်တဲ့ချိန်မှာပေါ့နော်။ကမ္ဘာပံမှာခြေပေါင်းတင်ဖို့လိုတဲ့ကတည်းကတို့နိုင်ငံသားတွေကရှိသမျ
ှသူဂျုံကြီးရကဏ္ဍကိုနောက်ပိုင်းမှာနားဆင်ရမှာဖြစ်ပါတယ်။အခုတော့စီးပွားရေးကဏ္ဍအလှည့်ရောက်လာပါပြီ။အစိုးရအသည့်အနေနဲ့လာမယ့် 2030 နှစ်ကြာရင်မြန်မာနိုင်ငံတွင် FDI လို့ခေါ်တဲ့နိုင်ငံသားအနေဓာတ်ရိုက်လာရောက်ရင်းနှီးမြှုပ်နှံမှုပမာဏအမေရိကန်ဒေါ်လာဘီလီယံ140အထိရရှိအောင်လှုပ်ဆောင်သွားဖို့စီစဉ်နေပါတယ်။မြန်မာနိုင်ငံတွင်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေဘာကြောင့်မအောင်မမြင်ဖြစ်နေရသလဲဆိုတာကိုအခုသတင်းပတ်ရဲ့ CYE ခဏမှာကိုဇော်ဝင်းလိုင်ကစူးစီးတင်ဆက်ထားပါတယ်။
မျိုးမှုနောက်ကျတဲ့နိုင်ငံတွေမှာစီးပွားရေးကိုအချိန်တိုတိုနဲ့အလင်းမြန်တိုးတက်အောင်လှုပ်ဆောင်တဲ့နေရာမှာ FDI လို့ခေါ်တဲ့နိုင်ငံခြားကတိုက်ရိုက်လာရောက်ရင်းနှီးမြှုပ်နှံမှုတွေဟာအရေးပါတဲ့အခက်အခဲမှာရှိနေတာပါမြန်မာနိုင်ငံကလည်းဖွံ့ဖြိုးမှုနောက်ကျတဲ့နိုင်ငံတွေထဲမှာပါနေတာကြောင့်နိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေလိုအပ်နေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံအတွင်းနိုင်ငံခြားကနေတိုက်ရိုက်လာရောက်ရင်းနှီးမြှုပ်နှံခွင့်တွေကို1988ခုနှစ်ကစလို့ခွင့်ပြုခဲ့ပေမဲ့အခုနောက်ဆုံးတိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်အထိအောင်မြင်မှုရှိတယ်လို့ဆိုနိုင်တဲ့အနေအထားကိုရောက်မလာသေးပါဘူး AP လက်စမ်းမှာတိုင်းပြည်အုပ်ချုပ်ရေးအာဏာကိုလွှဲပြောင်းရယူခဲ့တဲ့ NLD အစိုးရလက်ထက်မှာတော့2019ခုနှစ်ကနေ2020ခုနှစ်အကြားနိုင်ငံခြားတိုက်ရင်းနှီးမြှုပ်နှံမှုနှစ်စဉ်အမေရိကန်ဒေါ်လာ6ဘီလီယံအထိရနိုင်ဖို့မျှော်လင့်ထားတယ်လို့ဆိုပါတယ်အဲ့ဒီပမာဏဟာ2021ခုနှစ်ကနေ2030ခုနှစ်အကြာမှာတော့နှစ်စဉ်အမေရိကန်ဒေါ်လာ10ဘီလီယံအထိတိုးမြင့်သွားမယ်လို့မျှော်လင့်ထားကြတာပါအစိုးရကအခုလိုနိုင်ငံရေးနှီးမြှုပ်နှံမှုတွေနှစ်စဉ်တိုးတက်မယ်လို့မျှော်လင့်ချက်ထားရှိတဲ့အဓိကအကြောင်းရင်းထဲမှာ Generalized System of Preferences GSP လို့ခေါ်တဲ့စီးပွားရေးရာအထူးအခွင့်အရေးပေးခံရတဲ့နိုင်ငံစင်းတဲ့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုပြန်ထည့်လိုက်မယ်ဆိုတဲ့ယုံကြည်ချက်ရှိထားတာကြောင့်ဖြစ်ပါတယ်လက်ရှိမှာဥရောပသမဂ္ဂကမြန်မာနိုင်ငံကိုအဲ့ဒီ GSP စီးရင်နဲ့ထက်ထားတဲ့အတွက်ဥရောပတိုက်ကိုကွန်ပစ်စီးတွေတင်ပို့လို့တဲ့နိုင်ငံခြားကုမ္ပဏီတွေဟာ2013ခုနှစ်ကစလို့မြန်မာနိုင်ငံမှာသူတို့ရဲ့စစ်ရုံတွေကိုလာရောက်တိစောက်ပြီးကွန်ပစ်စီးတွေတင်ပို့နေကြပြီဖြစ်ပါတယ်။မကြာတော့တဲ့အနာဂတ်ကာလမှာအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကို GSP စီးရင်နဲ့ပြန်ထက်လိုက်မယ်ဆိုရင်အလားတူနိုင်ငံခြားကတိုက်ရိုက်ရင်းနှီးမြှုပ်နှံကြမယ်သူတွေလည်းအတိုင်းအတာတစ်ခုထိတိုးမြင့်ရောက်ရှိလာကြမှာဖြစ်ပါတယ်။ဒါကြောင့်လဲ2013နဲ့2014ဘာနာနှစ်မှာမြန်မာနိုင်ငံအတွင်းနိုင်ငံခြားကတိုက်ရိုက်လာရောက်ရင်းနှီးမြှုပ်နှံတဲ့ပမာဏအမေရိကန်ဒေါ်လာ 4.1 ဘီလီယံရှိခဲ့ရာကနေ 2014-2015 ဘာနာနှစ်မှာဒေါ်လာ 10 ဘီလီယံအထိတိုးတက်သွားခဲ့တာပါ1988ခုနှစ်ကစလို့နိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေမအောင်မြင်ဖြစ်ခဲ့တဲ့အထက်မှာမြန်မာနိုင်ငံအတွင်းအကျင့်ပျက်ချဆမှုတွေရှိနေတဲ့အတွက်ကြောင့်ဖြစ်တယ်လို့စီးပွားရေးလေ့လာသူဦးစိန်ထေးကသုံးသပ်ပါတယ်ဒါကြောင့်လဲ NLD အစိုးရလက်ထက်မှာအဲ့ဒီကိစ္စကိုအဓိကထားကန့်တွဲဖြေရှင်းသွားလိမ့်မယ်လို့သူ့အနေနဲ့ယူဆထားကြောင်းဥစိန်ထေးကပြောပါတယ်
။မြန်မာပြည်မှာတော့ဒီမူဝါဒနဲ့ပိုက်သက်လို့ရှိရင်ဥပဒေစီမင်းစည်းကမ်းနဲ့ကြည့်လို့ရှိရင် on paper သိကောင်းတယ်အားလုံးကကောင်းတယ်ကြည့်လိုက်ရင်အကုန်ကောင်းတယ်တို့ပြဿနာပါလဲဆိုတော့အဲ့ဒီကရှိနေတဲ့ cyber မှာရှိတဲ့ဟာကိုမကျင့်သုံးတဲ့ပြဿနာဒါကြောင့်လဲခုန NLD ကသူတို့သဘောကျကြည်နာတယ်မှထည့်ထားတာကတစ်တစ်အားလုံးလက်ပြီးတော့မြန်မာနိုင်ငံမှာနိုင်ငံကရင်းနှီးမြှုပ်နှံဘာကြောင့်ဖြစ်နေရလဲဆွဲဆောင်မှုကအားနည်းတဲ့ချက်နောက်တစ်ခုကကျွန်တော်တို့အရေးစကားပြောအန္တရာယ်ပဲပေါ့ဗျာ။နော်အန္တရာယ်ပဲကြီးကများခဲ့တယ်ဗျာ။ corruption ပေါ့အကျင့်ပြချဆမှုကြီးများတော့ဒါကြောင့်ကိုလည်း NLD ကကြီးနေတယ်ပါပါတယ်။အကျင့်ပြချဆမှုကသူတို့ရဲ့ဦးစားပေးဒါကိုကျွန်တော်တို့ကင်းချင်းအောင်လုပ်ဖို့အတွက်ကျွန်တော်တို့သူတို့ချထားတယ်ဗျာ။ချထားတော့ခုနရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လေအဲ့ဒါကိုအရင်ကခိုင်တွယ်လိမ့်မယ်လို့ကျွန်တော်ထင်တယ်။အဲ့တော့သူတို့ review တော့လုပ်ရမှာဒါထုံးစံမှာဘယ်နိုင်ငံမှာဖြစ်ဖြစ်အစိုးရတည်းကကြောင်းသွားရင်တော့အရင်အစိုးရချမှတ်ထားတဲ့ဝါဒတွေကိုတော့သုံးပြန်လဲသုံးသက်ကြတာပဲဒါကျွန်တော်တို့နေနဲ့ထင်တာကတော့ NLD ကအဲ့ဒီကာလတွေရောက်နေတဲ့အခါမှာကျွန်တော်ထင်ပါတယ်ဒီလူတို့ကိုသူတို့ဒီလိုထင်တာမြင်တာအောင်ချပြောပါပါအာဒေါအောင်ဆန်းစုကြည်လည်းပဲဟိုလွန်ခဲ့တဲ့3နှစ်နဲ့ခဏပြောထားတယ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုအားပေးမယ်သို့တော့ ethical investment နော်ဘာလဲဆိုတော့ချင်းဝင်နေကြီးတဲ့ရင်းနှီးမြှုပ်နှံလက်ခံပါအခုကအားလုံးလည်းသိတယ်နော်ဘာလဲဆိုရင်ဒီနှစ်20ကျော်တော့နိုင်ငံခြားရင်းနှီးမြှုပ်နှံမှု1989ကစလာတဲ့ခဏကထုတ်လုပ်တဲ့ကဏ္ဍတွေမှာခုနကျွန်တော်တင်ပြလို့ကျွန်တော်တို့သဘာဝတန်ဆာထုတ်တဲ့ခဏတိုင်းပြည်တော့အကျိုးမရှိဘူးကြားရင်ကုန်မယ်နောက်တစ်ခုကပါလဲဆိုလာတဲ့နိုင်ငံကြီးကြည့်ပြန်ရင်လည်းပဲကိုနားကနိုင်ငံကြီးကကိုထဲမှလာပြီးတော့ဒီကျွန်တော်တဲ့ပြောရင်တော့အလုတ်ကန်လည်းအများကြီးခဏနေပေးတာမဟုတ်ဘူးနီးပညာလည်းမကြဘူးစာအုပ်ထဲမှာတော့နီးပညာနဲ့ပတ်သက်လို့ရအောင်ယူမယ်ပြောတာပေါ့ဗျာဒါပေမဲ့တကယ်တမ်းမကြဘူးဘာကြောင့်လဲဆိုတော့ တကယ်တမ်းခုနကတင်ပြခဲ့တဲ့အနာဒီပဲတွေများတဲ့ကျိုးရီဖြစ်တည်ရှိတဲ့အချင်းနဲ့ခြားစားမှုတွေကကြီးစိုးတဲ့ခါကျတော့တကယ်တို့တက်တဲ့နိုင်ငံများကသူတို့ကလာမလာနီးပညာဆိုကြံပါဘူးဗျ။နော်လေယာဉ်ကဏ္ဍပဲလာလား။အခုနထုံးမှုကဏ္ဍဖြစ်တဲ့ဆောင်းမှုကဏ္ဍတွေပဲဖြစ်ဖြစ်နီးပညာကြောင်လာမဲ့ဟာတွေမရှိတော့အခု NRD ကကျွန်တော်ထင်တယ် review လုပ်ပြီးသွားလို့ရှိရင်သူတို့ကအဲ့ဒီအပိုင်းတွေမှာဦးစားပေးပါလိမ့်မယ်ဆိုကျွန်တော်တို့ကနားလည်ထားပါတယ်ခင
်ဗျ။ဒါပြင် NRD အစိုးရလက်ထက်မှာအရင်အစိုးရအဆက်ဆက်ကလှုပ်ဆောင်ခဲ့တဲ့ပုံစံနဲ့မတူတဲ့ယင်းနှိမ့်ညွန်မှုပုံစံကိုပြောင်းလဲလှုပ်ဆောင်လိမ့်မယ်လို့လည်းဦးစင်ထေးကသုံးသပ်ပါတယ်။
နိုင်ငံရေးရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့နားလည်သလောက်ကအရင်ဆက်ဆက်ကနိုင်ငံရေးရင်းနှီးမြှုပ်နှံမှုမှာအစိုးရရဲ့မူဝါဒကဘာလဲဆိုတော့ဘာဝတရားစတာထုတ်ယူတဲ့ဘက်မှာသူကဦးစားပေးအများကြီးလုပ်ခဲ့တယ်ခင်ဗျာအလုံးလည်းပဲကိင္နန်းရဲ့ကျွန်တော်တို့ချင်းလုံးပြောခဲ့တဲ့ဒီအထူးကျင့်တော့ဟောပေါ့လေကျွန်တော်တို့စောစောပိုင်းကတော့ရင်းနှီးတဲ့တဘာဝကံွေထုတ်ယူတဲ့ပိုင်းမှာရင်းနှီးမြှုပ်နှံမှုရဲ့သုံးပုံတုံကျော်ကျော်လောက်ကိုသူတို့ကဒီမူဝါဒနဲ့သွားထားတယ်အနောက်ပိုင်းကျွန်တော်တို့နားအဖပြီးတဲ့ခေတ်ရောက်တဲ့အခါကျတော့ဒီ CS ခဏပေါ့ဗျာကျဲစစ်ထုတ်ယူနေပတ်သက်လို့ဒါတွေကသူတို့ဦးစားပေးသွားကြတော့အဲ့ဒီကဏ္ဍတွေမှာဂျင်းနီမြန်နာမှုမူဝါဒကိုခဲ့တယ်အခုတော့ကျွန်တော်စောစောကသူတို့ရဲ့ NRD ရဲ့ကျွန်တော်တို့ရုပ်ကောက်ပွဲကြီးညာစာတမ်းရဲ့မူဝါဒအရာကြည့်မယ်ဆိုရင်သူတို့ရဲ့မူဝါဒတွေဟာဘာလို့လဲဆိုလို့ရှိရင်လေယာဉ်ဆိုင်ပြောရင်းမှာဂျင်းနီမြန်နာမှုအရင် 2.1% နဲ့တောင်နည်းပါတယ်ဗျာအဲ့ဒါတွေကိုသူတို့တက်အောင်သူတို့မူဝါဒဆွဲဆောင်မှုတွေလုပ်လိမ့်မယ်နောက်ပညာရေးကျန်းမာရေးအခြေခံဆောက်လုပ်မယ်လို့ဒီလိုကျွန်တော်တို့ကြံပြင်းနားလည်ထားပါတယ်ခင်ဗျာ
အနေဒီအစိုးရအနေနဲ့အနာဂတ်မှာရင်ဆိုင်ရနိုင်တဲ့စင်ခုံမှုတွေနဲ့ပတ်သက်လို့လည်းဥစဉ်သေးကအခုလိုပြောပြပါတယ
်အများအပြား correction ကတနိုင်ငံလုံးထဲမှာများတော့ဒီပြဿနာကိုရှင်းတဲ့အခါမှာဒါတော်တော့ဥစားပေးနေတဲ့ quick government ပေါ့ဗျာဟုတ်လား clean government ပေါ့ဗျာသူတို့ရဲ့အဲ့တော့တန်ရှင်းတဲ့အစိုးရဖြစ်ဖို့ဆိုဒီကောင်တို့ကိုင်တယ်မဲ့သို့တော့ဒါအမြင့်တော်လာတဲ့အခါကျတော့ချက်ချင်းလင်ငင်းကြီးထက်ပညာပေးတဲ့ကာလမျိုးလေးထားမယ်လို့သူတို့ဆိုပါတယ်ဒါကြောင့်ကျွန်တော်တို့ပြောချင်တာကစင်ခုံမှုတွေနဲ့ပြောရင်တော့အများကြီးပါနော်အများကြီးပါဒီပိသဟာတွေပြောမှဆိုလို့ပြီးနေမှာမဟုတ်တော့အဲ့ဒီအကျိုးဆက်ကြောင့်ရှိနေတဲ့စင်ကော်မှုတွေကိုတော့လက်ရှိအစိုးရရင်ဆိုင်ရမှာဖြစ်တော့ရစ်တရာအတွင်းမှာကျွန်တော်တို့ကကောင်းတဲ့အခြေအနေထွက်ဖို့ဆိုတော့အတော်ခက်ပါလိမ့်မယ်ဒါကျွန်တော်တို့အပြင်းအမြင်ပါခင်ဗျာဘာကြောင့်လဲဆိုတော့ဥပမာလေးတစ်ခုပေးရသည်ကျွန်တော်တို့ဒီမှာလာအမေရိကန်နိုင်ငံတို့လိုခွန်ကြီးတို့နိုင်ငံတွေကတော့သူအစိုးရပြောင်းနေတယ်သူ့မူဝါဒကသိပြီးတော့မဟုတ်ဘူးမူဝါဒကြီးလုံးဝပြောင်းသွားတည်တောင်းမှာရှိနေတဲ့အခြေအနေက good condition အရင်စကားပြောလို့ရှိရင်မကားဆင်းလို့ပေါ့ဗျာဒီကားမော်တော်ကားကသူက running condition မှာရှိနေတယ်ဗျာတိုင်းဒီမော်တော်ကားဆိုတိုင်းဒီမော်တော်ကားဆိုသူက driver seat မှာ driver ပြောင်းသွားတာကားမောင်းမဆိုသူလိုချင်တဲ့ဥတေရသူကအရင်မြောက်သွားမှသူတောင်းသွားချင်တဲ့ကားတောင်းသွားမောင်းလို့ရတယ်ဗျာကျွန်တော်နိုင်ငံမှာပြဿနာမော်တော်ကားကြီးကထွက်ချက်ပွဲချက်ကဖြစ်နေတယ်အင်းညာလည်းမကောင်းဘူးဒီခါလေးထိုးရိုက်ချင်မှုရှိတဲ့ခါကျဘလို့ပဲ driver ကြီးကကိုလိုချင်တဲ့လမ်းကိုမောင်းမောင်းအဲ့ဒီကားကြီးကမရွေ့ရင်ပြဿနာလေအဲ့ဒါစင်ကုန်မှုကြီးလေအဲ့ဒါကိုတိုင်လိုဖို့ရှိတဲ့ခါကျတော့ challenge တွေတော့အများကြီးပြောမယ်ဆိုရင်ပြီးနိုင်မှာမဟုတ်တော့အဲ့ဒီ challenge ကိုကျွန်တော်ကားဥပမာလေးပြောချင်တဲ့ခါမှာစင်ကုန်မှုတွေကိုရင်ဆိုင်ရမယ်အချင်းနဲ့ပြေးဖို့ဆိုတာကဒီမြန်စင်းလိုပဲတိတ်ခော့ရဖို့တော့လိုပါလေဦးမယ်တို့တော့ပြေးတော့ပြေးပါပဲအခုပဲစပြေးပြီဥပဒေစီမင်းနေချုပ်တဲ့နိုင်ငံစပြီပေါ့လေဆိုတော့စလုတဲ့ခါမှာတော့ကျွန်တော်တို့ကဒါကိုကောင်းတဲ့ဘက်ကိုတော့သွားမယ်တို့တော့အချင်းအပြင်းတင်ဖို့တော့နည်းနည်းလေးတော့ခက်မယ်လို့ကျွန်တော်အနေနဲ့ပြရမြင်တာကိုကျွန်တော်တင်ပြခြင်းဖြစ်ပါတယ
်အနေဒီအစိုးရအနေနဲ့ prudent budget မြင်သားချင်းရှိတဲ့ budget ရေးဆွဲဆောင်ရွက်ခြင်းစစ်လက်ပြီးအင်အားရှိတဲ့အစိုးရအသစ်ကိုဖွဲ့စည်းခြင်းလေယာဉ်ကဏ္ဍတိုးတက်အောင်ဆောင်ရွက်ခြင်းငွေကြေးတည်ငြိမ်အောင်ဆောင်ရွက်ခြင်းအခြေခံအစအဦးတွေဖွံ့ဖြိုးအောင်ဆောင်ရွက်ခြင်းတဘာဝပတ်ဝန်းကျင်နဲ့လက်ရောညှိထွေရှိအောင်ဆောင်ရွက်ခြင်းစတဲ့စီးပွားရေးမန္တန်6ခုအပေါ်အခြေခံလှုပ်ဆောင်သွားမှာဖြစ်ကြောင်း NLD စီးပွားရေးကော်မရှင် NLD စီးပွားရေးကော်မတီကအစောပိုင်းမှာပြောကြားထားပြီးဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းတင်ဆက်သွားတဲ့စီးပွားရေးကဏ္ဍပဲဖြစ်ပါတယ်ခင်ဗျာအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်။မတ်ဆုမြတ်မွန်ကတင်ဆက်ထားတာပ
ါ။အခမဲ့တုံးလို့ရတဲ့ messaging app တွေလည်းလေလုံခြုံရေးကိုတော်တော်လေးတိုးလုပ်နေကြတာအခုဆိုလို့ရှိရင် Viber မှာဒီ end-to-end encryption လုပ်လိုက်ပြီ
။ WhatsApp ကလည်းအဲ့လိုမျိုးလုံခြုံရေးပိုင်းမြင့်လိုက်တာသတင်းပတ်ပဲရှိသေးတာဗျ။အခုလည်းပဲ Viber ကတယောက်ချင်းစီကိုပို့တဲ့ text message ရောဓာတ်ပုံ message ရောဖုန်းဆက်တာရော video call ခေါ်တာရောအားလုံးအတွက်ကြားကနေပြီးတော့ဘလို့မှကိုခိုးဝင်ကြည့်နားထောင်လို့မရအောင်လို့လုံညုံရေးကိုမြင့်လိုက်တာဗ
ျအခုခေတ်မှာဒီ messaging app တွေဘလောက်တောင်မှအပြိုင်ဆိုင်ဖြစ်နေကြသလဲဆိုတာလက်တွေ့ဥပမာပေါ့ messaging app ကိုတုံးနေကြတဲ့သူတွေကလည်းသူတို့ပို့တဲ့ message တွေပြောနေတဲ့စကားတွေကိုမသိစေချင်တဲ့သူတွေမသိအောင်မကြားအောင်လို့တော်တော်လေးအလေးထားလာကြတာလည်းပါတယ်နောက်ပြဒီဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေကလည်းတခြားကုမ္ပဏီထက်ကိုတာပါတယ်ဆိုတာကိုအပြိုင်လုပ်ပြကြရတာပေါ့ရှင
့် WhatsApp လိုပဲ Viber ကလည်းသူတို့ကုမ္ပဏီကိုယ်တိုင်ကဂျာကနေဝင်ပြီးတော့ထောက်လန်းလို့မရအောင်ကိုဒ di po dhamiya message tui pyo dhamiya zikhaari gu lo nyong lo laita wa. Di baga po laita gu, da pakka gu yue po laita du jaro ma phunlo ya me, jya nai ma wa. Nau jya gani biro blu ma gu pao biro ko na taong lo jilo ya ma ma ho pao.
Fiber ye di end-to-end encryption ni bhi nyaga blu lo dhle suro. Chano wa, ko danyo u siyo di text message po yame phi phi, da bong video message tui po yame phi phi. အတန်ကြာရုံဖုန်းဆက်ရင်ပဲဖြစ်ဖြစ်နောက်ဒီရုပ်ပါမြင်ရတဲ့ဗီဒီယိုကောခေါ်ရင်ပဲဖြစ်ဖြစ်လုပ်တဲ့ဆိုတော့အဲ့ဒါဆိုလို့ရှိရင်ဒီကျွန်တော်ရဲ့လက်ကင်ဖုန်းထဲကဖိုင်ဘာကကိုသားညုံဦးဖုန်းထွက်ပဲလုပ်ထားတဲ့ကုတ်ချီတော့မှာကျွန်တော်ပို့လိုက်တာတွေကိုဖွင့်လို့ရမှာပါတကယ်လို့ကိုသားညုံဦးရဲ့ဖုန်းအစ်စ်ပြောင်းကင်နေဆိုရင်တော့မှအဲ့ဒါကိုသားညုံဦးအစ်စ်ဟုတ ုံချုံရေးစနစ်တွေကို fiber ကထည့်လိုက်တာပါ
April 19ရက်နေ့ကစပြီးတော့နောက်သတင်းနှစ်ပတ်ကြာတဲ့အထိနိုင်ငံတွေတစ်ခုပြီးတစ်ခုက Viber သုံးနေတဲ့သူတွေအတွက်လုံခြုံရေးမြင့်ထားတဲ့ Viber app အသစ်ကို upgrade လုပ်နိုင်အောင်လုပ်နေပြီလို့ Viber ကုမ္ပဏီရဲ့ blog မှာကြေညာထားပါတယ် Viber latest version ရှိပြီဆိုလို့ရှင်ကိုဆက်သွယ်သမျှဘလောက်လုံခြုံမှုရှိတယ်မရှိဘူးဆိုတာကိုအယောင်ငွေတွေနဲ့မြင်ရလိမ့်မယ်တဲ့မဆွေမြတ်မွေ
တကယ်လို့ဒီသုံးနေကြအတိုင်းပေါ့နော်ဘာမှထူးထူးခြားခြားမတွေ့ရသေးဘူးဆိုရင်တော့ကိုယ့်ရဲ့ Viber က latest version မဖြစ်သေးတာဖြစ်နိုင်တယ်လို့ကို message ပို့တဲ့သူရဲ့ Viber က latest မဖြစ်သေးတာဖြစ်ပါလိမ့်မယ်မဟုတ်လို့ရှိရင်တော့စာရိုက်လိုက်ပြီးဖုန်းခေါ်လိုက်ပြီးဆိုတာနဲ့ဒီမိခိုးရောင်တော့ကလောက်ပုံလေးပေါ်လာပါလိမ့်မယ်တဘောကတော့ကိုပို့တဲ့ data တွေကလုံခြုံတယ်ဆိုတဲ့သဘောကိုပြတာပါ
ကိုရဲ့ connect scene ထဲမှာရှိတဲ့သူတွေကကိုပုံမှန်ဖုန်းဆက် message ပို့နေကြသူတွေစီကိုစိတ်ချရပါတယ်ဆိုတဲ့ trusted scene ထဲကိုတွင်းထားလို့လည်းရပါတယ်ဒီလိုမျိုး scene တွင်းထားတဲ့သူတွေကြာဆက်သွယ်တယ်ဆိုရင်တော့အစင်းရောင်တော့ကလောက်ပုံလေးပြလိမ့်မယ်ဗျ
အဲ့ဒါတွေကတော့ဒီလုံခြုံတဲ့သင်္ကေတတွေပါတကယ်လို့ပြဿနာတစ်ခုခုရှိပြီဆိုရင်တော့ဒီအနီအောင်သောကလောက်ပုံပေါ်လာပါလိမ့်မယ်ဖြစ်နိုင်တာကတော့ဒီဆော့ဆော့ကပြောသလိုပဲကိုဆက်သွယ်တဲ့သူဘက်ကဖုန်းပြောင်းကင်တာမျိုးကြောင့်ဖြစ်နိုင်တယ်ဒါမှမဟုတ်လို့ရှိရင်လည်းဒီဂျားကနေပြီးတော့တယောက်ယောက်ကဂျားဖောက်ခိုးဝင်ဖို့ကြိုးစားတာလည်းဖြစ်နိုင်ပါတယ်တေကြတာကတော့ဒီတစ်ဖက်ကဖုန်းရဲ့လုံခြုံရေးကုတ်ကိုကိုယ့်ရဲ့ Viber ကအတိမပြုတ်နိုင်ဘူးဆိုတဲ့သဘောပါအဲ့ခါမျိုးဆိုရင်တော့တစ်ဖက်ဖုန်းကဒီကိုဆက်သွယ်ခြင်းနဲ့ဖုန်းတေးကြပါတယ်ဆိုတာကိုပြန်ပြီးတော့အတိပြုပေးဖို့လိုပါတယ်
screen ပေါ်မှာပေါ်လာသမျှတော့ကလောက်ပုံလေးတွေကိုနှိပ်ကြည့်ရင်လည်းဘာအဓိပ္ပာယ်ရှိလဲဆိုတာကိုသိရမယ်ဗျဒီလုံခြုံစနစ်ကနောက်ဆုံး Viber version ထည့်ထားတဲ့ဖုန်းချင်းချင်းမှာပဲအကျုံးဝင်မယ်ဆိုတာတော့သတိချက်စီခြင်းပါတယ်အထူးသဖြင့်တော့ဒီ group chat လောက်ကြတဲ့အခါမှာကိုယ့်အစုထဲမှာပါနေတဲ့သူတယောက်ယောက်ရဲ့ Viber ကနောက်ဆုံးပေါ် update ဖြစ်မနေဘူးဆိုရင်တော့အခုပြောခဲ့တဲ့နောက်ဆုံးအဆင့်မြင့်လိုက်တဲ့လုံခြုံရေးတွေကိုရမှာမဟုတ်ပါဘူးအဲ့လိုပြောလို့မလုံခြုံဘူးလည်းမဟုတ်ပါဘူးလုံခြုံပါသေးတယ်နောက်ဆုံးအဆင့်မြင့်လိုက်တဲ့လုံခြုံရေးစနစ်ကိုပဲမရမှာပါ
Fiber ကိုဒီမြန်မာနိုင်ငံအပါအဝင်ဒီကမ္ဘာလုံးမှာတုံးနေကြတဲ့သူပါဝါတန်း900ကျော်ရဲ့ရှင့်အခုနောက်ဆုံးတိုးမြင့်လိုက်တဲ့လုံခြုံရေးစနစ်တစ်ကို Viber ကဒေတာတစ်ခုပြီးတစ်ခုမှ upgrade လုပ်ပေးနေတော့ကိုယ့်အလက်မရောက်သေးဘူးဆိုရင်လည်းတစ်ပတ်နှစ်ပတ်လောက်စောင့်ကြည့်ဖို့တော့လိုမှာပါ
တိုးလိုက်တဲ့လုံခြုံစနစ်မှာနောက်ထပ်ပါလာတဲ့ feature အသစ်လည်းရှိသေးတယ်ဗျချက်တင်လုပ်ထားတာတွေကိုသူများမမြင်အောင်ဖွက်ထားလို့ရတဲ့ feature ဗျနံပါတ်၄လုံးပါတဲ့ပင်နံပါတ်၃ပြီးတော့ကိုယ်ဖွက်ထားခြင်းတဲ့ချက်တင်တွေကို hidden chat ဆိုတာရွေးပြီးတော့ဖွက်ထားလိုက်လို့ရမယ်မဆင်မြတ်မွေ
တခုကောင်းတာကကိုယ့်ဖုန်းကိုတခြားသူတွေကိုပေးသုံးတာတို့ကွန်ပျူတာကိုတခြားသူတွေနဲ့မျှပြီးတော့သုံးနေရတာမျိုးဆိုရင်တော့ကိုမမြင်စေချင်တဲ့ချက်တင်တွေကိုဖွက်ထားလို့ရသွားတာပေါ့ကိုသားညုံရဲ့
အခုလိုမျိုးဒီ Viber သုံးနေကြတဲ့သူတွေလုံခြုံရေးပိုင်းတွေအတွက်ကိုစိုးရင်စရာမလိုဘဲနဲ့စိတ်ချလက်ချသုံးနိုင်ကြအောင် Viber ကနေပြီးတော့လုံခြုံရေးစနစ်တိုးမြှင့်ဖို့ကြိုးစားနေကြတာကြာပြီဗျအခုလိုမျိုးလုံလိုက်နိုင်တဲ့အတွက်ဂုဏ်ယူတယ်လို့ Viber ရဲ့လုပ်ငန်းလေပတ်မှုဆိုင်ရာကြီးကဲက blog post မှာရေးသားထားသေးရဲ့ဗျ
အခုလိုမျိုး messaging app တွေကဒီလုံခြုံရေးဘိုင်းကိုအသားပေးလာကြတာကသူတို့ဝန်ဆောင်မှုကိုအားထားနေကြတဲ့သူတွေအတွက်ကိုကျင့်ဝတ်ပိုင်းအရာတွေမဟုတ်ဘူးသူတို့ရဲ့ဝန်ဆောင်မှုတွေကိုလူတွေပို့ပြီးတော့သုံးလာကြအောင်ဖြစ်တယ်လို့ Fox Magazine ရဲ့ဆောင်းပါးကသုံးသပ်ပါတယ် TechCrunch ဆိုတဲ့ဤပညာမီဒီယာလုပ်ငန်းကြီးကတော့များပြားလာတဲ့ application တွေကြားတွေကပုံမှန်အသုံးများတဲ့ app တွေထဲမှာသူတို့ရဲ့ messaging app တွေကိုတစ်ခုအပါအဝင်ဖြစ်အောင်ကြိုးစားတဲ့ဆောင်ရွက်မှုလို့သုံးသပ်တယ်ကိုသားညုံရဲ့
သုံးနေကြတဲ့သူတန်းထောင်ချီနေတဲ့ဒီ Facebook ပိုင်းနဲ့ WhatsApp တို့Apple ရဲ့ iMessage တို့လိုမျိုးကုမ္ပဏီကြီးတွေကနေပြီးတော့ Viber လိုသူတို့လောက်မကြီးကျယ်တဲ့ကုမ္ပဏီမျိုးအထိသူတို့ရဲ့ message ပို့နိုင်တဲ့ application တွေကိုသူ့ထက်ငါအပြိုင်ပို့ပြီးတော့လုံခြုံအောင်လုပ်နေကြတာကြည့်လို့ရှင်သူတို့ရဲ့သုံးသပ်ချက်ကမမှားဘူးလို့ပြောရမယ်မဆွေမမွေ
တစ်ချိန်တည်းမှာပဲဒီသုံးဆွဲတဲ့သူတန်း900လောက်ရှိနေတဲ့ Facebook ရဲ့ Messenger ကတော့အခုအချိန်ထိကိုဒီ end-to-end encryption စနစ်မဟုတ်သေးပဲနဲ့ပို့သူရဲ့ဆက်ကနေပြီးတော့ Facebook server အထိပဲလုံခြုံအောင်လှုပ်ထားသေးတဲ့အတွက်ကိုတော့သူတို့အနေနဲ့လုံခြုံရေးကိုအမိလိုက်သင့်ပြီလို့ထောက်ပြမှုတွေလည်းရှိနေပါတယ်ရှင်
မဆူမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ထုတ်လွှင့်ပြီးအခုတခါတော့တက်တန်ရောင်သတင်းလွှာကိုနားဆင်ရပါမယ်မအေးဒနာကျော်ကစီစဉ်တင်ဆက်တာဖြစ်ပါတယ်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီရက်တက်တက်အောင်သတင်းလာမှာတော့တိုင်းမဂ္ဂဇင်းကြီးကရွေးချယ်တဲ့ကမ္ဘာပေါ်ကဩဇာအကြီးဆုံးလူတရာစင်းပြီးတော့နာမည်ကြီးအဆိုတော့ဘီယွန်စေရဲ့လူပြောများနေတဲ့လက်မနက်ဒေးတက်ပြားဒီလိုမျိုးကမ္ဘာတစ်ဝှမ်းကအသင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ် နမေကျော်တိုင်းမဂ္ဂဇင်းကြီးကကမ္ဘာပေါ်ကဩဇာအကြီးဆုံးလူတရာရွေးချယ်သတ်မှတ်တဲ့နှစ်ပတ်လည်အခမ်းအနားကိုတော့အေပီလာ26ရက်နေ့ကအမေရိကန်ပြည်သူညူရောက်မြို့မှာကျင်းပခဲ့ပါတယ်။ဒီနေ့ဩဇာရှိတဲ့လူတရာစင်းမှာမြန်မာနိုင်ငံကဒေါအောင်ဆန်းစုကြည်ကိုတန်း60ကျော်မြန်မာလူစုအတွက်တာမကကမ္ဘာတစ်ဝှမ်းကတန်ပေါင်းများစွာသောလူတွေအတွက်တရားမျှတမှုရဲ့ မျော်လင့်ချက်မီရှုတစောင်းဆိုပြီးအမေရိကန်သမ္မတဘရက်အိုဘားမားကအချီးကျူးပြီးအဆိုပြုသွားတာပါ။အေပီလာ22ရက်နေ့ရက်စွဲနဲ့အဘီကွန်အော့ဖ်ဟုတ်မျော်လင့်ချက်မီရှုတစောင်းဆိုတဲ့ခေါင်းစဉ်နဲ့တိုင်းမဂ္ဂဇင်းအင်တာနက်စာမျက်နှာမှာဒေါအောင်ဆန်းစုကြည်အကြောင်းသမ္မတအိုဘားမားရဲ့ရေးသားချက်ပါရှိခဲ့ပါတယ်။ကမ္ဘာဩဇာအရှိဆုံးနာမည်တွေထဲမှာနိုင်ငံခေါင်းဆောင်တွေဒေသရင်းလူအဖွဲ့အစည်း
ားရေးလုပ်ငန်းရှင်တွေပါဝင်ပါတယ်။ဒီနေ့အခမ်းအနားမှာတော့နိုင်ငံတကာအနုပညာရှင်တွေနဲ့အတူအမေရိကန်သမ္မတရွေးကောက်ပွဲတွေမှာ Republican Party သမ္မတလောင်းရွေးချယ်ပွဲတွေမှာရှေ့ဆုံးကပြေးနေတဲ့ Donald Trump နဲ့တက်ရောက်တာဖြစ်ပါတယ်။သူကအခုလိုမျိုးဩဇာကြီးတဲ့လူတရားဆင်းမှာထည့်သွင်းခဲ့တဲ့အတွက်ဒီလိုလာရောက်ရတာအကြီးအကျယ်ဝမ်းမြောက်ဝမ်းသာဖြစ်ရပါတယ်ဆိုပြီးတော့ Donald Trump ကပြောသွားပါတယ်။ညွှန်ရမျိုးကကျင်းပတဲ့ Time Magazine ကြီးရဲ့အခမ်းအနားမှာနာမည်ကျော်အနုပညာရှင်တွေတက်ရောက်ပြီးတော့ဟဲ့အနုပညာရှင်တွေထဲမှာတော့ Lewis Hamilton, Kathleen Jenner နဲ့ Melissa McCarthy တို့အခမ်းအနားမှာကျေးဇူးတင်စကားအထူးတီးပြောကြားသွားကြပါတယ်ရှင်။နာမည်ကြီးဆိုတော့ Beyonce ရဲ့ Lemonade ဆိုတဲ့တေးတက်ပြားဧပြီလ23ရက်နေ့က HBO ရုပ်သံလိုင်းကနေတနာရီအထူးအစီအစဉ်ဖြစ်နေထုတ်လွှင့်ပြီးတော့ထွက်လာခဲ့ပါတယ်။ဒီသချင်းငွေမထွက်ခင်မှာအစ်စ်ထွက်လာမဲ့ album အတွက်အဆိုတော့ Beyonce အနေနဲ့ခမုံးဖြစ်တဲ့ rap အဆိုတော့ Jay-Z တို့အိမ်အောင်ရေးအစီအမပြေဖြစ်တဲ့အကြောင်းတွေသချင်းစာသားတွေမှာပါလာနိုင်တယ်ဆိုပြီးတော့ပြည်သက်တချို့လူမှုကွန်ရက်မှာကြိုတင်ပြီးပြောဆိုညှင်းခုန်နေကြတာပါ။သူအချင်းချင်းအခါခါလိညာခံခဲ့ရပါတယ်ဆိုတဲ့တချင်းစာသားတွေပါတဲ့တချင်းအဆုံးမှာတော့အဆုံးမှာတင်းမြတ်အောင်ညှိနှိုင်းမယ်အိမ်တော်ရေးကိုမပြိုကွဲအောင်ထိမ့်သိမ့်မှုဆုံးဖြတ်ထားတယ်ဆိုပြီးတော့ Beyonce ကတည်ဆူသွားခဲ့ပါတယ်ဒါဟာခင်မုန်းဖြစ်တဲ့ Jay-Z နဲ့ဆက်ပေါင်းမှုဆုံးဖြတ်ထားတာကိုပြတယ်ဆိုပြီးတော့ပြည်သက်တွေကတွက်ထားပါတယ်သူ့ရဲ့တချင်းထဲမှာသူ့ရဲ့ချစ်သူနဲ့ဆွဆွဲထားတဲ့အမျိုးသမီးကိုတော့စပင်းသားကောင်းလာတဲ့ Becky ဆိုတဲ့အမျိုးသမီးဆိုပြီးတော့ဆွဆွဲထားတဲ့အတွက် Becky ဆိုတာဘယ်သူလဲဘဲကလည်းထင်ရှားတဲ့ပြောဆိုချက်တွေပြန်ပြီးတော့ရှင်းလင်းချက်တွေနဲ့ Twitter နဲ့ Instagram လူမှုကွန်ရက်တွေမှာညံ့နေခဲ့ပါတယ်။အခုထွက်လာတဲ့ Lemonade ဆိုတဲ့တေးတက်ပြအသစ်အတွက်ကြော်ညာအနေနဲ့ပြည်သက်ကြမှာဒီသတင်းပတ်စောစောပိုင်းသချင်းဆိုတော့ကတော့ Beyonce ကအတိတ်နဲ့ပြည့်စုံပန်ကြောင့်ဒီမှာအားလုံးစုံစည်းကြတယ်။ဘာဖုံးကွယ်နေမှာလဲ။ကျမကိုမမြင်ကြဘူးလား။ရှင်တို့အားလုံးဟာကျမဘဝရဲ့အချစ်တွေပါလို့ပြည်သက်ကိုအော်ပြီးတော့ပြောသွားခဲ့ပါတယ်။ဒီတေးတက်ပြမထွက်ခင်နောက်ဆုံးထွက်ခဲ့တဲ့2013ခုနှစ်ကတေးတက်ပြကတော့ကြိုတင်ကြီးညာထားခြင်းမရှိဘဲနဲ့ထုတ်လုပ်ခဲ့တာဖြစ်ပါတယ်။အဆိုတော့ Beyonce တယောက်ဒီသတင်းပတ်အတွင်းမှာ Florida ပြည်နယ် Miami မြို့မှာဖျော်ဖြေပွဲတွေကျင်းပနေခဲ့ပါတယ်ရှင American သမ္မတလောင်းရွေးချယ်ပွဲတွေမှာပါဝင်ရှင်ပြိုင်နေသူတွေအနေနဲ့နာမည်ကျော် Hollywood ရုပ်ရှင်မင်းသားမင်းသမီးတွေရဲ့ထောက်ခံမှုရတယ်ဆိုရင်သူတို့နိုင်ငံရေးအနာဂတ်ကတမျိုးတစ်ပုံပြောင်းလဲသွားနိုင်ပါတယ်။အထူးသဖြင့်တော့ရွေးကောက်ပွဲရန်ငွေတွေချမ်းသာကြွယ်ဝတဲ့ Hollywood ရုပ်ရှင်မင်းသားမင်းသမီးတွေရဲ့ငွေကြေးထောက်ပံ့မှုကလည်းအရန်အရေးပါတာပါ။အခုချိန်ထိဆိုရင်တော့ဒီမိုကရက်ပါတီကသမ္မတလောင်းဖြစ်တဲ့အရှင်ပြိုင်နေတဲ့နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton ကိုထောက်ခံတဲ့ Hollywood အကြော်မော်တွေအများကြီးရှိပါတယ်။ရုပ်ရှင်တရုတ်ဆောင်တွေ၊စတူဒီယိုပိုင်ရှင်ကြီးတွေကသူ့ရဲ့မဲဆွယ်ပွဲတွေမှာသုံးဖို့အလှူဒါန်းငွေ $800,000 ရှိသွားပါပြီ။ အဲ့ဒီမှာဒီလအတွင်းမင်းသားကြီး George Clooney ကမကထာလုပ်ပြီးတော့ Hillary အတွက်ရန်မုံငွေပွဲကျင်းပပေးနေဇုံတွေရဲကိုလက်မှတ်တစောင်းအများဆုံးဒေါ်လာ3သိန်းခွဲထိရောင်းတဲ့ပွဲကရမယ်ငွေမပါသေးပါဘူး Hillary Clinton အတွက် Hollywood ရုပ်ရှင်တိုင်ဝမ်ကနောက်ထပ်ဒေါ်လာ15သန်းထပ်ပြီးတော့ရန်မုံငွေရနိုင်တဲ့အကြောင်း Deadline Hollywood သတင်းကခန့်မှန်းထားပါတယ် Hillary Clinton ရဲ့ပြိုင်ဘက် Bernie Sanders ကတော့မင်းသား George Clooney ရဲ့လှုပ်ရက်တွေဟာကျင့်ဝတ်တဲ့ခါနဲ့မညီဘူးဆိုပြီးတော့ဝေဖန်ပါတယ်။ Bernie Sanders ကရွေးကောက်ပွဲရမုံငွေအတွက် Hollywood Taiwan ကအလှငွေကတော့ဒေါ်လာတသန်းပဲရှိပါတယ်
။ We think that Hillary really
ဒီကော Hillary Clinton ကပဲနိုင်ရည်ရှိတယ်လို့ယုံကြည်နေတယ်လို့ Bernie Sanders တက်ပို့ပြီးတော့ထိထိရရအုပ်ချုပ်နိုင်မယ်လို့ယုံကြည်တော့သူ့ကိုအလှငွေတွေကိုတစ်ဖက်ထဲမှာပုံအောင်လို့ဖြစ်နေတယ်လို့ Hollywood အကြောင်းစာအုပ်ရေးသားတဲ့သမိုင်းပညာရှင် Steve Ross ကပြောပါတယ်။ရွေးကောက်ပွဲဝင်နိုင်ငံရေးကောင်းဆောင်တဦးပေါ်မှာနာမည်ကျော်အမှုပညာရှင်ဟောလိဝုဒ်မင်းသားမင်းသမီးတွေရဲ့ထောက်ခံမှုကငွေကြေးပေးလှူတာတဲ့ပို့ပြီးတော့ထိရောက်တာတွေလည်းရှိပြီးတော့သူတို့ရဲ့ထောက်ခံမှုရဲ့ရိုက်ခတ်မှုကကြီးမားတယ်ဆိုတာကိုအားလုံးကလက်ခံထားကြတာဖြစ်ပါတယ်ရှင်ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနက်တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။
မရိဒနာကျော်တင်ဆက်ခဲ့တာပါအခုတော့သူယုံကြည်ရာကဏ္ဍလျှောက်ပါပြီသုံးကွာမျိုးကအဖြူရောင်ရေစက်များပရဟိတအသင်းထူထောင်သူကိုစန်းနိုင်သူပါရီယုံကြည်တယ်ဆိုတာကိုနားဆင်ရပါမယ်မမိုးဖြူကစီစဉ်ထားတာပ
ါကျွန်တော်ယုံကြည်တာကတော့ဒီကျွန်တော်ဒီမှာဒီမှုတော့ကရောက်နေတဲ့လူတွေကိုကူညီတဲ့နေရာမှာကျွန်တော်လိုက်နိုင်ဆောင်ရွက်ပေးတာကိုယုံကြည်ဘူးလို့ဆောင်လည်းရှိပါတယ်အဓိကကတော့ကျွန်တော်အခုလှုပ်ဆောင်မဲ့အခြေအနေတွေဘယ်လိုဖြစ်လာလဲဆိုတော့ကျွန်တော်1998ခုနှစ်မှာကျွန်တော်ကိုရီးယားမှာအလုပ်သွားလုပ်ခဲ့တယ်ပေါ့နော်အခု2008ခုနှစ်မှာပြောင်းလာတယ်ကျွန်တော်ကိုရီးယားကိုစားရောက်တဲ့အချိန်မှာဒီ IMF ပြဿနာဖြစ်တဲ့အခါကျတော့ဒီငွေကြေးခက်ခဲတွေဒီစီးပွားပြတ်ကတ်တွေနဲ့ကြုံတဲ့အချိန်မှာဒီကင်းသေးကြုံသမရဖြစ်တဲ့အချိန်မှာပေါ့နော်ကမ္ဘာပံမှာရွှေပေါင်တင်ဖို့လိုတဲ့အခါကျတော့သူတို့နိုင်ငံသားတွေကရှိသမျှဒီရွှေတွေကိုချုပ်ပေးပြီးတော့လက်စွပ်တွေချုပ်ပေးပြီးတော့လိုအပ်တဲ့မီးတွေလက်စွပ်တွေကိုရှော့ချပြီးလုပ်တာကိုမြင်ရတဲ့အခါကျတော့ကျွန်တော်အနေနဲ့အရန်မဲ့ဒီတိုင်းပြည်ကိုချစ်တဲ့ဟွာတွေကိုမြင်တဲ့အခါကျတော့ရန်ကိုကျွန်တော်အားကြမိတယ်ဗျနော်ကျွန်တော်2008ခုနှစ်မှာကျွန်တော်မြန်မာပြည်ကိုပြန်ရောက်လာတဲ့အခါမှာမြန်မာပြည်ရဲ့ခြေလေးလေးကိုပြန်ပြီးကြည့်တဲ့အခါကျတော့ရန်ကိုကွာဟနေတာတွေ့တယ်အဲ့တော့ကျွန်တော်အနေနဲ့ယုံကြည်တာကတော့ဒီတိုင်းပြည်တစ်ပြည်ကိုဒီလိုနိုင်ငံသားမှရှိတဲ့တိုင်းပြည်တွေနဲ့ရှင်ပြီးတော့တော့တိုးတက်အောင်လုပ်မယ်ဆိုရင်တော့အစိုးရအပိုင်းတွေမဟုတ်ဘူးကျွန်တော်တို့ပြည်သူလူထုရဲ့စိတ်ဓာတ်အလဲကြောင်းလဲဖို့လိုအပ်မယ်လို့ကျွန်တော်အနေနဲ့ထင်ပါတယ်တော့အဓိကတော့ကျွန်တော်တို့ပြည်သူလူထုကလည်းကြားရတာဝင်ရနေပြီးတော့ထမ်းဆောင်ဖို့လိုတယ်လို့လည်းထင်ပါတယ်။ဟောဥပမာလေးပြရမယ်ဆိုရင်တော့အင်းနေကြီးတော့မိုးတွေရွာပြီးတော့နော်ခေါင်းမိုးကပြတ်နေလို့အင်းတွေမှာကြမ်းပြင်းနေရတယ်ဆွေးနေတယ်ဆိုရင်ကျွန်တော်ခေါင်းမိုးကိုလည်းတင်မိုးတယ်လို့လိုတယ်လို့ဒီကြမ်းပြတ်နေတဲ့ကြမ်းပြင်းတွေကိုလည်းကျွန်တော်တို့ဖာမရမှာပါ။အဲ့တော့တိုင်းပြည်မှာတက်လာတဲ့အစိုးရတွေကဒီခေါင်းမိုးတွေကိုဖာပြီးတော့နော်တိုင်းပြည်ခေါင်းမိုးဥပဒေတွေသူဆွဲမယ်သူကောင်းမွန်တဲ့စီဝိုင်းစနစ်လေးချမှတ်ပြီးတော့တော့ကောင်းနိုင်ငံကောင်းမွန်ခေါင်းမိုးတွေပါတဲ့ချိန်မှာကျွန်တော်တို့ပြည်သူလူထုကလည်းဒီပြည့်စည်နေတဲ့ကျန်းပြင်ကိုဖာဖို့တာဝန်ရှိတယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်။အဲဒီအတွက်ကြောင့်ကျွန်တော်ပြန်ရောက်တဲ့အခါမှာဒီပရဟိတအဖွဲ့တွေကိုဖွဲ့ပြီးတော့လူမျိုးကူညီလုပ်ငန်းတွေကိုကျွန်တော်စပြီးလုပ်ဆောင်ပါတယ်။အဓိကအားဖြင့်တော့ကျွန်တော်တို့မျိုးနယ်တွေမှာလူနေတဲ့နိုင်ငံကူညီမှုတင်ပေါ့သူများမျိုးနယ်တွေမှာရှိပြီးကျွန်တော်မျိုးနယ်တွေမှာမရှိဘူး။အဲတော့ကျွန်တော်ဒီမှာရှိတဲ့အသင်းတွေမှာပူးပေါင်းပြီးတော့ကျွန်တော်တို့လို့ဆောင်တဲ့ခါမှာအခုဆိုနိုင်ကူညီမှုတင်ကျွန်တော်တို့မျိုးမှာဖြစ်လာပြီးတော့အခါနဲ့ဆေးကန်းနေတယ်ဖြစ်လာတယ်။တော့ဖြစ်လာတဲ့ခါမှာမျိုးရဲ့ဒီလှုပ်ရှားမှုတွေကညီရတဲ့ဆိုင်ကျွန်တော်တို့ဒီမှာအများကြီးတက်တော့တာဖြစ်လာတယ်လူတွေက။အခုလောဆိုတော့ကျွန်တော်ရေပြတ်နေတဲ့ရွာတွေမှာကြီးရွာတွေမှာရေတွေလိုက်လှုပ်ပြီးတော့အများပြည်သူဒီလိုအပ်နေတဲ့အချက်တွေကိုကျွန်တော်ဖြည့်ဆည်းပေးနေပါတယ်။အဓိကကျွန်တော်ယုံကြည်တာကတော့တော့ကျွန်တော်တို့ကအစိုးရကကြီးပဲကောင်းအောင်လုပ်ဖို့မတောင်းဆိုပဲကျွန်တော်တို့တူးချင်းတယောက်ချင်းရတယ်ကျွန်တော်တို့နိုင်ငံတော်ဝင်အောင်ကျွန်တော်တို့ထမ်းမတာနဲ့ဒီတိုင်းပြည်ကနိုင်ငံသားတိုင်းပြည်တွေနဲ့ရှင်နိုင်တဲ့တိုင်းပြည်တစ်ခုဖြစ်မယ်လို့လည်းယုံကြည်ပါတယ်။
အခုလောလောဆယ်မှာကျွန်တော်တို့တိုင်းမှာဆိုးရမလုပ်ပြီးနိုင်တဲ့ချက်တွေအများကြီးရှိပါတယ်အဲ့ဒါကိုကျွန်တော်တို့ကဆိုးရတဲ့ကလုပ်ပေးပါဆိုပြီးတော့ထိုင်အောင်နေမဲ့စားကျွန်တော်တို့လုပ်ပေးနိုင်တဲ့ဟာအခုချက်ချင်းကျွန်တော်တို့လုပ်ပေးလိမ့်မယ်ဆိုရင်ကျွန်တော်တို့ဒီလက်ရှိနော်ဒီတိုင်းပြည်မှာလိုအပ်နေတဲ့အရာတွေလည်းပြည့်သွားမယ်နောက်လက်ရှိအုပ်ချုပ်နေတဲ့ဆိုးရတွေကိုလည်းကူညီအောင်ကြောက်မယ်ပေါ့အဲ့ဒါကြောင့်မို့ကျွန်တော်အခုဒီမျိုးဒီလူတွေခံစားနေရတဲ့ဒုက္ခတွေရှိတယ်ဆိုရင်ကျွန်တော်တို့အနေနဲ့တတ်နိုင်ဆုံးတော့လှူဒါန်းနိုင်ခဲ့ပါတယ်အခုရေရှားတဲ့အချိန်မှာလည်းကျွန်တော်တို့အခုတောက်လျှောက်ရွာတွေကိုကျွန်တော်တို့မနေ့ကအလောက်ဆိုရင်ကျွန်တော်တို့စတုဒ္ဒအချိန်ပေါ့နော်ကျွန်တော်ရွာတွေအရန်ရေတွေပြတ်နေတော့ကျွန်တော်ရေတွေကိုလိုက်ပြီးတော့လူတိုင်းနေပါတယ်အဲ့တော့ကျွန်တော်ပြောချင်တာကတော့နော်လူတိုင်းကဒီကိုကြားတဲ့တာဝန်ပေါ့နော်ဒီအစိုးရမှာပဲတာဝန်ရှိတယ်အစိုးရပဲလုပ်ပေးရမယ်ကျွန်တော်တို့ကထိုင်ကြည့်ရမယ်လို့နေမဲ့စားကျွန်တော်တို့တတ်နိုင်တဲ့ဟာလေးတွေကိုတစ်ဖက်တစ်လမ်းဝိုင်းဝန်းပြီးလုပ်မယ်ဆိုရင်ကျွန်တော်တို့နိုင်ငံကနော်ဒီချိန်မှာအစိုးရဘက်ကလည်းကောင်းမယ်ပြည်သူတွေဘက်ကလည်းကောင်းမွန်တဲ့ဒီပူပေါင်းလှုပ်ဆောင်မှုတွေနဲ့ပါဝင်လို့ဆိုရင်ကျွန်တော်တို့နိုင်ငံကတစ်ချိန်မှာဒီကမ္ဘာမှာဒီလိုချမ်းသာတဲ့နိုင်ငံတွေလိုပဲနော်ရေကန်မြေကန်ကောင်းပြီးသားဖြစ်တဲ့အတွက်နော်ချက်ချင်းတိုးတက်လာမယ်လို့ကျွန်တော်တို့လည်းယူဆပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်နဲ့ပဲဒီညရဲ့ထုတ်လွှင့်ချက်တွေကိုသရရှင်နေနှစ်သိမ့်ကျင်းနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ခင်ဗျာမကြာခင်အစီအစဉ်တွေအဆုံးတတ်တော်မှာဖြစ်ပါတယ်ခုတော့သတင်းအကျဉ်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ခင်ဗျာ
မြန်မာဆိုရတဲ့လက်ထက်ပထမဆုံးကြီးစင်အဖြစ်နဲ့ဂျပန်နိုင်ငံဈာယေးဝင်ကြီးဖူမီယိုကီရှိဒါဟာဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာပြီးတော့ဒီကြီးစင်အတွင်းမှာတော့တမရဒီနိုင်ငံဈာယေးဝင်ကြီးတမရကာကွယ်ရေးဦးစီးချုပ်တို့အပါအဝင်မြန်မာဆိုရရာရှိတွေနဲ့တွေ့ဆုံသွားမှာပါမြန်မာဆိုရတဲ့ကအလေးထားလှုပ်ဆောင်နေတဲ့အလုတ်ကန်အခွင့်လန်းဖန်တီးရေးအပါအဝင်တခြားဒီလူမှုဖွံ့ဖြိုးရေးလုပ်ငန်းတွေကိုဂျပန်နိုင်ငံဘက်ကအစွမ်းကုန်ကူညီမယ်လို့ခီးစင်မတိုင်ခင်မှာကတည်းကဂျပန်နိုင်ငံသားရုံကြီးကပြောဆိုထားတာကြောင့်လဲအစိုးရတဲ့လက်ထက်မှာဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုတွေတိုးတက်လာဖို့မျှော်လင့်နေကြတာတွေလည်းရှိပါတယ်မြန်မာအပါအဝင်မဲခေါင်မြဝန်ဒေတာဖွံ့ဖြိုးရေးတိုးမြှင့်လှုပ်ဆောင်သွားနိုင်ဖို့အတွက်အမေရိကန်ဒေါ်လာတန်း9000ကိုအစပျိုးကူညီသွားမယ်လို့လည်းဒီမြန်မာနိုင်ငံကိုရောက်မလာခင်မှာဂျပန်ဝန်ကြီးကထိုင်းနိုင်ငံခီးစင်အတွင်းမှာကြေညာခဲ့ပါတယ်ရှင်စီးရီးယားနိုင်ငံရဲ့အကြီးဆုံးမြို့အလက်ပိုအပါအဝင်မြန်မာနိုင်ငံတဝမ်းမှာဒီပြက်လူနီးပါးဖြစ်နေတဲ့အဖြစ်ခက်ရက်စက်ရေးဆက်လက်ထားရှိနိုင်ဖို့မှာနားလည်မှုရယူနိုင်မဲ့အခြေအနေပို့ပြီးတော့နှိစက်လာနေပြီလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲအလက်ပိုမြို့ကလေကြောင်းတိုက်ခိုက်မှုတွေမှာတော့သေဆုံးသူအရေအတွက်ကဒီနေ့ထိတိုးလာနေသေးပါ။စီးရီးယားတပ်ဖွဲ့တွေကအလက်ပိုမြို့မှာအရက်သားထိခိုက်သေဆုံးမှုတွေအကြီးကျယ်ဖြစ်စေတဲ့အထိလေကြောင်းတိုးစစ်ဆင်မှုတွေကိုဆက်လက်လှုပ်ဆောင်နေကြတဲ့အမျှပြက်လူနီးပါးဖြစ်နေတဲ့ဒီအမေရိကန်နဲ့ရုရှားတို့ကြားဝင်ဆက်ဆက်နှိမ့်နိုင်ပေးနေတဲ့အဖြစ်ခက်ရက်စက်ရေးသဘောတူညီမှုဆက်လက်ထားရှိနိုင်မှုအတွက်ဝန်ကြီးကယ်ရီကကြိုးပမ်းနေတာပါရှင်။အာဖဂန်နစ္စတန်နိုင်ငံမှာတော့အကြမ်းဖက်လှုပ်ရှားမှုတွေနဲ့ဆက်ဆက်ပြီးပြစ်ဒဏ်ချမှတ်ခံထားတဲ့အကျဉ်းသားတွေကိုကွပ်မျက်မဲ့အမိတ်ကိုအာဖဂန်သမ္မတအက်ရှရက်ဂါနီမကြခင်မှာလက်မှတ်ရေးထိုးအတည်ပြုနိုင်ပွဲရှိနေပါတယ်။မြို့တော်ကဘူးမှာပြီးခဲ့တဲ့ဧပြီလ19ရက်နေ့ကပုံဖောက်ခွဲတိုက်ခတ်ခဲ့ရတာကြောင့်လူပေါင်း64ယောက်သေဆုံးပြီးတော့300ထိခိုက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ကြုံခဲ့ရပြီးတဲ့နောက်တည်တံ့ချမှတ်ခံရထားရတဲ့တာလီဘန်တပုံတွေကိုကွပ်မျက်မဲ့လို့သမ္မတဂါနီကကတိပြုပြောဆိုထားတာပါရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမခင်ဖြူတွေကကြေညာခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ရုရှားဆမစ်ဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24.25-32.51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သွားရှင်အားလုံးဘေးဘေးရာဝေးကွာပြီးညဉ့်ညံ့နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.